Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်ကနေ2015ခုနှစ် April 24ရက်တောက်ကြနေနေနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့49တို့ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်။ကျမအင်ဂျင်နိုင်ပ
ါမင်္ဂလာနံနက်ခင်ဗျခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ဖက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမန္နာနန္ဒာချန်နယ်အတူတင်ပြပေးမှာဖြစ်ပါတယ်ထူးခြားတဲ့သတင်းတွေကတော့အာဖဂန်နစ္စတန်နဲ့ပါကစ္စတန်နေဇက်မှာအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးအတွင်းတည်ဆုံသွားခဲ့တဲ့ဒဇာဂဏီဖြစ်တဲ့အမေရိကန်နဲ့အီတလီလူမျိုးတွေတည်ဆုံခဲ့တဲ့အပေါ်သမ္မတဥဘာမားကတောင်းပန်စကားပြောလိုက်ပါတယ်လက်နက်တွေတည်ဆောင်လာပုံရတဲ့အီရန်တင်မောဟာယီမင်နိုင်ငံနဲ့ဝေးရဘက်ကိုတွားနေတယ်ဆိုပြီးတော့အမေရိကန်စစ်ဖက်အရာရှိတဦးကပြောပါတယ်မြန်မာနိုင်ငံကုန်တယ်များနဲ့ဆက်မှုလုပ်ငန်းရှင်များအသင်းဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားပိတ်ဆို့ရေးယူခံထားရတဲ့စီးရင်ကနေပယ်ဖျက်လိုက်ပါတယ်။ဒီလိုသတင်းတွေနဲ့အတူထူးခြားတဲ့နိုင်ငံတကာသတင်းတွေကြားမှာပါခင်ဗျာ
။ကောင်းပါပြီရှင်။ကမ္ဘာပံကနေမြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးချိန်အမေရိကန်ဒေါ်လာတန်1600အတိုးမဲ့ထုတ်ချိန်မယ်လို့ကြေညာလိုက်ပါပြီ
။အဓိကကတော့ကျွန်တော်တို့ဒီကမ္ဘာပံကဒီမြန်မာနိုင်ငံမှာဆောင်ရွက်တဲ့အခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘလို့ကဏ္ဍတွေဥသာပေးဆောင်ရွက်သွားမလဲပေါ့နော်။အဲ့ဒါတွေကို
ကမ္ဘာပံရဲ့ပြန်ကြားရေးအရာရှိပြောသွားတာပါသတင်းစီစဉ်နောက်ပိုင်းမှာအပြည့်အစုံနားဆင်ရမှာပါရှင်အဲ့ဒီနောက်မှာတော့အမေရိကန်အစိုးရကနေမြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးကိုအမေရိကန်ရဲ့ပြစ်မှတ်ထားအရေးယူတန်ခတ်မှုစီးရင်ကနေဖယ်ရှားလိုက်တဲ့သတင်းလွှာကိုလည်းကြားဖို့ရှိပါတယ်အဲ့ဒီနောက်အပတ်စဉ်ကဏ္ဍတွေကိုလည်းထုတ်လွှင့်ပေးမှာပါအခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဥဆန်မိုးဝေနဲ့မန်နန္ဒာချန်တို့ကပြောပြပါအောင်ရှင်
အာဖဂန်နစ္စတန်နိုင်ငံနဲ့ပါကစ္စတန်နယ်စပ်ဒေသမှာဇန်နဝါရီလတုန်းကအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်ဆင်ရေးတစ်ခုအတွင်းမှာစစ်သေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီဒဇာဂန်တွေတည်ဆုံးခဲ့တဲ့အကြောင်းအင်ဗီရိုကဒီကနေ့ပဲကြေညာခဲ့ပါတယ်။လူလိုက်ပါခြင်းမရှိတဲ့ drone ယာဉ်နဲ့လေကြောင်းကနေတိုက်ခတ်မှုပြုလုပ်စဉ်အတွင်းမှာဒဇာဂန်တွေတည်ဆုံးသွားခဲ့ရတာဖြစ်တဲ့အကြောင်းအမေရိကန်အရာရှိတယောက်ကပြောပါတယ်။ဒီအဖြစ်အပျက်အတွက်အမေရိကန်သမ္မတဘရက်အိုဘားမားကပုဂ္ဂိုလ်ရေးအရာတောင်းပန်စကားဆိုခဲ့ပါတယ်။တရားဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာလည်းအပြစ်မဲ့ဒဇာဂန်နေဖြစ်ကြတဲ့အမေရိကန်နိုင်ငံသားဝါရင်ဝီယန်စတန်နဲ့အီတလီနိုင်ငံသားဂျီယိုဗန်နီလိုပိုတိုရိုတည်ဆုံးခဲ့ရတဲ့အပေါ်အလွန်မင်းစိတ်မကောင်းဖြစ်မိတဲ့အကြောင်းဖော်ပြထားပါတယ်။တည်ဆုံးသွားခဲ့သူနှစ်ဦးကပါကစ္စတန်နိုင်ငံအတွင်းအကူအညီပေးရေးစီမံကိန်းတွေမှာအလုပ်လုပ်ကြနေကြသူတွေဖြစ်ကြပါတယ်။ဒီအဖြစ်အပျက်အတွက်ကျွန်တော်အနေနဲ့အကြီးအကျယ်စိတ်ထိခိုက်ရပါတယ်လို့မစ္စတာအိုဘားမားကအင်ဗျူရိုမှာပြောကြားခဲ့ပါတယ်။အဲ့ဒီချိန်ကကျွန်တော်တို့ရရှိထားတဲ့ထောက်လှမ်းရေးသတင်းအချက်အလက်တွေအရ၊နာယီပေါင်းရာနဲ့ချီပြီးတော့စောင့်ကြည့်ထားတဲ့အထောက်ထားတွေအရဒီခြံဝင်းထဲမှာအယ်ခိုက်ဒါရဲ့ခြံဝင်းဖြစ်တဲ့အထဲမှာအရက်သားတွေမရှိသလိုအဲ့ဒီမှာရှိတဲ့အကြမ်းဖက်သမားတွေကိုဖမ်းဆီးဖို့ဆိုတာကလည်းမဖြစ်နိုင်ဘူးလို့သမ္မတအိုဘားမားကပြောဆိုပါတယ်။အဲ့ဒီစစ်စင်ရေးအတွင်းအယ်ခိုက်ဒါခေါင်းဆောင်တူဖြစ်တဲ့အင်ဘူရိုကပြောဆိုခဲ့တဲ့အမေရိကန်နိုင်ငံသားအာမက်ဖာရော့ကလည်းစစ်စင်ရေးအတွင်းမှာတည်ဆုံးခဲ့တယ်လို့အမေရိကန်အရာရှိတွေကပြောပါတယ်ဇန်နဝါရီလမှာပြုလုပ်တဲ့နောက်ထပ်စစ်ဆင်ရေးတစ်ခုမှာလည်းအကြမ်းဖက်ကွန်ရက်ရဲ့ပြောခွင့်ရသူတဦးဖြစ်တဲ့အမေရိကန်နိုင်ငံသားအဒမ်ဂတ်ဟန်တည်ဆုံးခဲ့တယ်လို့ပြောပါတယ်တည်ဆုံးသွားတဲ့အကြမ်းဖက်ဖွဲ့နဲ့ဆက်နေသူနှစ်ဦးကိုတင်မင်ယူရဲပြစ်မှတ်ထားပြီးတော့တိုက်ခိုက်ခဲ့တာမဟုတ်တယ်လို့သူတို့တွေအဲ့ဒီနေရာမှာဘာကြောင့်ရောက်နေသလဲဆိုတာကိုလည်းအတိအကျမသိရဘူးလို့ပြောဆိုပါတယ်ခင်ဗျာ
ယမန်နိုင်ငံကရှီယာဟူတီတပုံတွေအတွက်လက်နက်တွေတင်ဆောင်လာဟန်ရှိတဲ့အီရန်ကုန်တင်သင်္ဘောတစ်စင်းဟာယီမင်နဲ့ဝေးရာစီခုံမောင်းသွားနေတယ်လို့အမေရိကန်စစ်အရာရှိဂျီတူးကပြောကြားလိုက်ပါတယ်။အမည်မဖော်လိုတဲ့အဲ့ဒီအရာရှိကဒါဟာကောင်းတဲ့အလားအလာဖြစ်ပေမဲ့သူတို့အနေနဲ့အဲ့ဒီသင်္ဘောကိုဆက်လက်စောင့်ကြည့်သွားမယ်လို့ဆိုပါတယ်။ယီမင်နိုင်ငံကရှီယာဟူသီတွေကိုအီရန်နိုင်ငံကလက်နက်ထောက်ပံ့တဲ့အထောက်အထားတွေတွေ့ရတယ်လို့အမေရိကန်ဆိုရကပြောထားတာပါ။အမေရိကန်ကာကွယ်ရေးဌာနကတော့အီရန်ပင်လယ်ကွေ့ရေချောင်းလန်းဆက်လက်ပွင့်နေစေဖို့အတွက်ယီမင်ပိုင်နယ်ထက်စစ်သင်္ဘောတွေအများပြားချထားပါတယ်။အမေရိကန်စစ်သင်္ဘောတွေဟာအီရန်သင်္ဘောတွေကိုကြားဖြတ်ဟန့်တားဖို့မဟုတ်ဘူးလို့လည်းဆိုပါတယ်။ Saudi Arabia နိုင်ငံအနေနဲ့ယီမင်မှာလေချောင်းတိုက်ခိုက်မှုတွေကိုတရားဝင်ရပ်ဆိုင်းပေမဲ့လိုအပ်ရင်တော့ပြန်တိုက်မယ်လို့ဆိုပြီးကြာသပတေးနေ့ကဘုံကျဲတိုက်ခိုက်ခဲ့ပါတယ်
။မြေရဲပင်လယ်ကိုဖြတ်ပြီးတော့ဥရောပအရှေ့ဘက်ကမ်းခြေကိုဒုက္ခတွေတင်ပို့နေမှုမလုံနိုင်အောင်အာဖရိကကလူမောင်ခိုတွေရဲ့ဆက်လီတွေကိုစီးရီးနီးလန်းရအသုံးပြုပြီးတော့ဖျက်ဆီးပစ်တဲ့နီးနဲ့ရွှေပြောင်းအခြေချနေထိုင်သူတွေတည်ဆောင်ပြီးတော့လမ်းမှာနစ်မြုပ်မှုတွေဖြစ်ပွားတဲ့ပြဿနာကိုဖြေရှင်းရေးဥရောပခေါင်းဆောင်တွေကစဉ်းစားနေကြပါတယ်။ ပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းတို့ကလီဘီးယားနိုင်ငံကဒီအီရန်နိုင်ငံကိုသွားတဲ့ရွှေပြောင်းအခြေချသူတွေတင်ဆောင်ထားတဲ့ရေရင်ဟာမြေထဲပင်လယ်အတွင်းမှာနစ်မြုပ်ခဲ့ပြီးတော့လူပေါင်း800ကျော်သေဆုံးက28ဦးကိုသာကယ်တင်နိုင်ခဲ့ပြီးတဲ့နောက် EU ဥရောပအဖွဲ့ဝင်28နိုင်ငံရဲ့နိုင်ငံတော်အကြီးအကဲတွေဟာဘရက်ဆဲလ်မှာကြာသပတေးနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ကယ်ဆယ်ဖို့လာတဲ့ပေါ်တူဂီကုန်တစ်တာတင်တင်ဘောကိုအဲ့ဒီရင်မာလိမှုကအမြင်မှားပြီးတော့ဝင်တိုက်ခဲ့တာဖြစ်တယ်လို့ဆိုပါတယ် EU ရဲ့ကြီးညာချက်မူကြမှာကယ်ဆယ်ရေးနဲ့ရှာဖွေရေးလုပ်ငန်းတွေလုပ်ကိုင်နိုင်ဖို့အပြင်လူကုန်ကူးသူတွေရဲ့တင်မောတွေဆက်လီတွေကိုအသုံးမပြုခင်စနစ်တကျတင်းစီပြီးတော့ဖျက်ဆီးပစ်ဖို့အတွက်ရန်ပုံငွေတိုးပေးဖို့ကိစ္စလည်းပါဝင်ပါတယ်ကျွန်ုပ်တို့ရဲ့အရေးယူလှုပ်ဆောင်မှုအခုတည်းကစပြီးတော့လုပ်နေပါပြီလူကုန်ကူးသူတွေကိုဥရောပကစစ်ကြေညာလိုက်ပါပြီလို့ EU ရဲ့လူဝင်မှုကြီးကြပ်ရေးထိပ်တန်းအရာရှိ Dimitri Abramopoulos ကပြောဆိုပါတယ်
အမေရိကန်တပ်ဖွဲ့တွေဟာယူကရိန်းရှေ့ဘက်ပဋိပက္ခနယ်မြေမှာယူကရိန်းအစိုးရစစ်သားတွေကိုလေ့ကျင့်သင်ကြားပေးနေတယ်ဆိုတော့ရုရှားစစ်ဘက်ရဲ့ပြောကြားချက်ကိုရည်စရာကောင်းတဲ့ဝါဒဖြန့်မှုအဖြစ်အမေရိကန်ကာကွယ်ရေးဌာနကပယ်ချလိုက်ပါတယ်။ဒါဟာလုံးဝအခြေအမြစ်မရှိဘူးလို့အမေရိကန်ကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ဘုံမူကြီးစတီဗ်ဝါရန်ကပြောကြားလိုက်ပါတယ်။အမေရိကန်စစ်တပ်ကယူကရိန်းစစ်သားတွေကိုသင်တန်းပေးနေတယ်ဆိုတာရုရှားကာကွယ်ရေးပြောခွင့်ရဘုံမူချုပ်Igo Konashenkov ကကြာတာပရင်းနဲ့မှာဆွဆွဲပြောကြားခဲ့ပါတယ်။ American စစ်တပ်နဲ့ Ukraine အမျိုးသားကာကွယ်ရေးတပ်ဖွဲ့တို့ဟာတိုက်ပွဲဒေသနဲ့မိုင်600ကျော် Ukraine အနောက်ဘက်က Lviv ဒေသမှာဒီအပတ်စောပိုင်းကပူးတွဲစစ်ရေးလေ့ကျင့်မှုလုပ်ခဲ့ကြပါတယ်။ Russia ဘက်ကပြောကြားရမှာတော့ American စစ်သားတွေဟာ Ukraine စစ်သားတွေကိုမျိုးတွင်းတိုက်ပွဲသင်တန်းတွေကို Ukraine အနောက်ဘက်မှာမဟုတ်ဘဲနဲ့အရှေ့ဘက်မှာသင်တန်းပေးနေတယ်လို့ဆိုပါတယ်။
UAE ဘဝိကန်တန်ရဲ့မနက်ဖက်မြမဘာသာစစ်စင်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 933ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 618ကနဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် UAE မြန်မာတန်ရဲ့မြမဘာသာစစ်စင်ကတောက်ကြနေမနက်ခင်းတရင်နေဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလုပ်ငန်းရှင်များအတင်းကျုပ်ဥက္ကဋ္ဌဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားပိတ်ဆို့ခံထားရသူစီးရင်ကနေပြီးတော့ပယ်ဖျက်လိုက်ပါတယ်။အမေရိကန်ဗန်နာယီဝန်ကြီးဌာနရဲ့လက်အောက်မှာရှိတဲ့ပြည်ပပိုင်ဆိုင်မှုထိန်းချုပ်ရေးဌာန OFAC ကနေမြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ဒဏ်ခတ်အရေးယူမှုတွေရဲ့ဒစိတပိုင်းအရဦးဝင်းအောင်နဲ့သူပိုင်ဆိုင်ထားတဲ့စီးပွားရေးလုပ်ငန်းတစ်ခုကို SDN လို့ခေါ်တဲ့အထူးကန့်သတ်ခံရတဲ့စီးရင်ကနေပယ်ဖျက်လိုက်တယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမနေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မြန်မာနိုင်ငံအပေါ်ပိတ်ဆို့တံခတ်မှုတွေဆက်လက်ချမှတ်ထားတဲ့ဆိုပေမဲ့နိုင်ငံတွင်းမှာဒီမိုကရေစီပြုရင်ပြောင်းလဲမှုတွေတိုင်းရင်းသားတွေနဲ့ဖြစ်ပေါ်နေတဲ့ပြဿနာတွေမပြေလည်မှုတွေကိုဖြေရှင်းတဲ့လုပ်ရက်တွေပေါ်မူတည်ပြီးတော့အရေးယူမှုတွေမူဝါဒတွေကိုပြောင်းလဲလှုပ်ဆောင်သွားမယ်ဆိုတာရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တယ်လို့လည်းနိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရအမျိုးသမီးကပြောသွားပါတယ်။ဦးဝင်းအောင်နဲ့သူ့ရဲ့ကုမ္ပဏီတွေက SDN စီးရင်ကနေပယ်ဖျက်ပေးဖို့ရှောက်ထားခဲ့တယ်လို့လည်းသိရပါတယ်ခင်ဗျာ။
အခြေတင်ဖြစ်စရာတွေကြုံနေရတဲ့ဩစတြေးလျနိုင်ငံရဲ့ပြန်လည်နေရာချထားရေးအစီအစဉ်အရကိုယ်သဘောဆန္ဒအလျောက်နာရူးကျွန်းကနေပထမဆုံးဒုက္ခသည်တယောက်ပြောင်းရွှေ့လာမယ့်ကိစ္စကိုကမ္ဘောဒီးယားနိုင်ငံကပြန်လည်စီစစ်မယ်လို့ပြောဆိုလိုက်ပါတယ်။ကမ္ဘောဒီးယားကိုပြောင်းရွှေ့ခြေချဖို့လက်ခံခဲ့တဲ့ပထမဆုံးဒုက္ခသည်ဟာဩစတြေးလျမှာနေထိုင်ခွင့်ရဖို့မျှော်လင့်ချက်နဲ့မြန်မာနိုင်ငံကထွက်ပြေးလာတဲ့ရိုဟင်ဂျာတအုပ်ဖြစ်တယ်လို့လည်းကမ္ဘောဒီးယားပြည်ထောင်စုဝန်ကြီးဌာနပြောခွင့်ရသူခီရူဆိုဖီကVOA ခမာဌာနကိုကြာတာပရင်းနေကပြောဆိုခဲ့တာပါရိုဟင်ဂျာမျိုးသားတဦးပြောင်းရွှေ့လာဖို့စည်ရင်ပေးထားပေမဲ့အသက်အရွယ်လိုတခြားအသေးစိတ်အချက်လက်တွေကိုတော့မသိရသေးဘူးလို့လည်းပြောပါရယ်ကမ္ဘောဒီးယားလူဝင်မှုကြီးကြပ်ရေးဌာနအကြီးအကဲကမ်ဆာရင်ကတော့လိုအပ်တဲ့အချက်လက်ထောက်ထားတွေရရှိပြီးရင်စီစစ်မှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့ပြောဆိုခဲ့တာပါနရူးကျွန်းပေါ်မှာဖန်စီထိမ့်သိမ်းထားတဲ့ခလုံးငွေရဖို့ကြိုးပမ်းသူ1000ကျော်ကိုလက်ခံမှုနဲ့အပြန်အလှန်အနေနဲ့ဩစတြေးလျနိုင်ငံကဒေါ်လာတန်30ကူညီပေးမဲ့အစီအစဉ်ကိုကမ္ဘောဒီးယားနိုင်ငံကမိနစ်3ကပဲသဘောတူထားတာဖြစ်ပါတယ
်။အင်ဒိုနီးရှားနိုင်ငံမှာအဂတိလိုက်စားမှုနဲ့ပတ်သက်တဲ့အတွက်ပြီးခဲ့တဲ့ဖေဖော်ဝါရီလအတွင်းထိတ်တန့်ရာထူးကနေချထားတာကိုခံခဲ့ရတဲ့ဗိုလ်ချုပ်ဘူဒီဂန်ဝမ်ကိုဒုတိယရဲချုပ်ဖြစ်ခန့်အပ်လိုက်တဲ့ပေါ်အင်ဒိုနီးရှားအရက်ဖက်အဖွဲ့အစည်းတွေကပြင်းပြင်းထန်ထန်ဝေဖန်လိုက်ကြပါတယ်။ဒီတိုင်းပြည်လုံးကအာရှအာဖရိကထိပ်သီးစည်းဝေးညီလာခံပေါ်မှာအယုံဆိုင်နေကြခြင်းဗိုလ်ဟုနေမှာဂန်ဝန်ဟာနိုင်ငံရဲ့အမျိုးသားရဲတပ်ဖွဲ့ဒုတိယအကြီးအကဲဖြစ်ကျန်းတစ္ဆာကျင်းစုလိုက်တာဖြစ်ပါတယ်ခင်ဗျာ
သတင်းစီစဉ်ကိုဥဆက်မိုးဝင်နဲ့မနက်နာချန်တို့ကတင်ပြသွားကြတာပါရှင်
ကမ္ဘာပံကနေမြန်မာနိုင်ငံကိုနှစ်ပေါင်း30ကျော်အတွင်းပထမဆုံးချိန်အမေရိကန်ဒေါ်လာတန်း 1,600 အတိုးမဲ့ထုတ်ချေးမယ်လို့မနေ့ကကြေညာလိုက်ပါတယ်။သုံးနှစ်အတွင်းတိုင်းပြည်ရဲ့ဖွံ့ဖြိုးရေးလုပ်ငန်းတွေတိုးမြင့်လာအောင်မြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်သွားမယ်အစီအစဉ်အပြည့်အစုံကိုတော့ဆက်ပြီးတော့နားဆင်ပါရှင်။ကမ္ဘာပံရဲ့အတိုးမဲ့ချေးငွေဒေါ်လာတန်း 1,600 အစီအစဉ်ဟာ1984ခုနှစ်နောက်ပိုင်းမြန်မာနိုင်ငံအပေါ်ချင်းငွေနဲ့အကူအညီတွေရပ်ဆိုင်းခဲ့ပြီးတဲ့နောက်မြန်မာနိုင်ငံနဲ့ပထမဦးဆုံးအကြိမ်ပူးပေါင်းဆောင်ရွက်တဲ့အစီအစဉ်ဖြစ်ပါတယ်။ကမ္ဘာ့ဘဏ်အနေနဲ့2012ခုနှစ်မှာမြန်မာနိုင်ငံတည်းစတင်ဝင်ရောက်ခဲ့ပြီးနောက်ဖွံ့ဖြိုးရေးလုပ်ငန်းတွေကိုတိုးမြင့်လှုပ်ဆောင်သွားဖို့ရည်ရွယ်ချက်နဲ့အခုလိုငွေကြေးထုတ်ချေးမဲ့အစီအစဉ်ကိုအကောင့်ထည့်ဖော်တာဖြစ်တယ်လို့လည်းကမ္ဘာ့ဘဏ်ရဲ့မြန်မာနိုင်ငံဆိုင်ရာပြန်ကြားရေးအရာရှိဦးကျော်စိုးလင်းက VOA ကိုပြောပါတယ်။
ဒီမူပေါင်းကတော့ဒီ3နှစ်စာကျွန်တော်တို့ရေးဆွဲထားတာပေါ့နော်3နှစ်စာရေးဆွဲထားတဲ့နေရာမှာဒီကဏ္ဍတွေကတော့အဓိကကဏ္ဍ3ခုပါမယ်ပေါ့ပထမကဏ္ဍကတော့ဒီစီးရင်နွားပါမှုကိုတိုက်ဖြတ်ဖို့ပေါ့စီးရင်နွားပါမှုတိုက်ဖြတ်တယ်ဆိုတဲ့နေရာမှာလည်းဒီကြီးလက် data မှာနေတဲ့ဒီစီးရင်နွားပါတဲ့လူတွေရဲ့ဘဝတွေမြင်မာလအောင်ဆောင်ရွက်ဖို့ပေါ့နော်နောက်ဒုတိယတစ်ခုကကျတော့ဒီပညာရေးကျန်းမာရေးနဲ့ပတ်သက်ပြီးတော့မှကဏ္ဍတွေမှာဒီကူညီဆောင်ရွက်သွားဖို့ပေါ့နောက်ဆုံးတစ်ခုကတော့ဒီပုဂ္ဂလိကကဏ္ဍပုံမျိုးတိုးတက်ပြီးတော့မှအလောက်ကန်ခွင့်လန်းနေများလာအောင်ဆိုတဲ့နေရာမှာကူညီဆောင်ရွက်သွားဖို့ဆိုတဲ့အဓိကဒီကဏ္ဍ၃ခုမှာကူညီသွားဖို့ဆိုပြီးဦးစားပေးရေးဆွဲထားတဲ့မူပေါင်းဖြစ်တယ်ပေါ့အ
ဲ့တော့ကမ္ဘာ့ဘဏ်က2012ခုနှစ်ခေတ်ကမြန်မာနိုင်ငံမှာဟိုတရားဝင်ပူးပေါင်းဆောင်ရွက်နေတဲ့ခါကျတော့အခုလက်ရှိမြန်မာအစိုးရနဲ့ပူးပေါင်းဆောင်ရွက်တဲ့ခါမှာရောအားသာချက်အားနည်းချက်တွေဘယ်လိုတွေ့ရပါလဲရှင
်အဓိကကတော့ကျွန်တော်တို့ဒီကမ္ဘာ့ဘဏ်ကဒီမြန်မာနိုင်ငံမှာတောင်းရတဲ့ခါမှာအရေးကြီးတဲ့အချက်ကတော့ဟိုဘလိုကဏ္ဍတွေဦးစားပေးဆောင်ရွက်သွားမလဲပေါ့နော်အဲ့ဒါတွေကိုဒီကအစိုးရတာဝန်ရှိတဲ့လူတွေနဲ့ရောပုဂ္ဂလိကကဏ္ဍဆိုလည်းဒီရင်းနှီးမြှုပ်နှံမှုနဲ့တူနေတယ်ရောနောက်တစ်ခုကဒီဖွံ့ဖြိုးရေးမိဖက်ဖွဲ့စည်းတခြားဖွဲ့စည်းတွေနဲ့ရောနောက်တစ်ခုကဒီအရာဖက်ဖွဲ့စည်းတွေနဲ့ရောကျွန်တော်တို့ကညီနိုင်ဆွေးနွေးမှုတွေဒီအကြံဉာဏ်ရယူတဲ့ consultation တွေအချိန်ချင်းပြုလုပ်ပြီးတော့မှဘလိုကဏ္ဍတွေကိုဦးစားပေးပြီးတော့မှဆောင်ရွက်တင်တယ်ဆိုတာကိုအခြေခံပြီးတော့မှတော်ရေးဆွဲထားတာဖြစ်ပါတယ
်။တစ်ဖက်မှာရောလူထုအခြေပြုဖွဲ့စည်းတွေနဲ့ကောကမ္ဘာ့ဘဏ်ရဲ့ပူးပေါင်းမှုဆောင်ရွက်မှုအခြေအနေရောဘယ်လိုရှိပါလဲရှင
်။ပူးပေါင်းမှုကျွန်တော်တို့မရေးခင်မှာဒီမြန်မာနိုင်ငံရဲ့ဒီစီးရင်နောင်ပါမှုအခြေအနေကိုအလေးလာဆန်းစစ်မှုဆိုတာပေါ့နော်ကျွန်တော်တို့ systematic candidate diagnosis ဆိုပြီးတော့မှလုပ်ခဲ့တာရှိပါတယ်။လုံခဲ့တဲ့ဒီတနည်းကြော်ကြော်အတွင်းမှာမြန်မာနိုင်ငံဒီအနံ့ပြားပေါ့အနံ့ပြားဆိုတာတချို့မြို့ကြီးတွေပေါ့အဓိကကြားတဲ့မြို့ကြီးဥပမာမန္တလေးတို့တောင်ကြီးတို့ဖအံတို့ပသိမ်တို့ညံကုန်လည်းပါတယ်ပေါ့နော်နောက်နေကြည့်တော့ပါမယ်ဆိုတော့အဲ့ဒီမှာကျွန်တော်တို့ဒီအရက်ဘက်ဖွဲ့စည်းတွေနဲ့တွေ့ပြီးတော့မှအရက်ဘက်ဖွဲ့စည်းတွေလည်းပါတယ်နောက်အစိုးရဘက်ကတာဝန်ရှိတဲ့သူတွေလည်းပါတယ်နောက်ပြီးတော့မှဒီတီအောင်စုအဆင့်ဒီလွတ်တော်ကိုယ်စားလှယ်တွေပါတယ်လို့တချို့ဒီမန္တလေးတို့ပသိမ်တို့ဆိုမှဆိုလို့ရှိရင်လည်းဒီဒေတာဆိုင်ရာပေါ့သူတို့ရဲ့တိုင်းဒေတာကြီးလွတ်တော်ကိုယ်စားလှယ်တွေပါဝင်ပြီးတော့မှဒီ consultation ပေါ့ဒီကြံဉာဏ်ရယူတဲ့စည်းဝေးတွေကျွန်တော်တို့အကြိမ်ကြိမ်လုပ်ခဲ့ပါတယ်လုပ်ပြီးတော့မှကျွန်တော်တို့ဒီမှာဘလို့အရာတွေကိုဦးစားပေးပြီးတော့မှအထည်တင်သွားရမလဲဆိုတဲ့ဟာကိုသူတို့တွေနဲ့ညီနိုင်ဆောင်ရပြီးတော့မှရတဲ့အချက်လက်တွေပေါ်မှာအခြေခံပြီးတော့မှကျွန်တော်တို့ဒါကိုရေးထားတာဖြစ်ပါတယ
်ဒီအခု3နှစ်အတွင်းအကောင့်ထည့်ဖို့မဲ့အစီအစဉ်နဲ့ပတ်သက်ပြီးတော့ကမ္ဘာ့ဘဏ်ဘက်ကဘယ်လောက်ထိညှော်လင့်ထားလဲရှင
်ဟုတ်ကဲ့ခင်ဗျာဒီမူပေါင်းက3နှစ်ရေးဟဲ့ဆိုပေမဲ့ကျွန်တော်တို့ဒီလာမယ့်2016မှာပေါ့နော်ဒီဟာနဲ့ပတ်သက်ပြီးတော့မှကျွန်တော်တို့ဒါနှစ်3နှစ်စာနှစ်တဝက်ပေါ့နော်အဲဒီအစီအစဉ်ရဲ့ဒီကာလအလယ်မှာပြန်ပြီးတော့မှဒီတုံးတက်ဖို့ဆိုပြီးတော့မှဒီလမ်းရင်းလုပ်ဖို့ဆိုတဲ့အပိုင်းတစ်ခုကိုကျွန်တော်တို့ထည့်ထားတာရှိပါတယ်ဆိုတဲ့အခါကျတော့အဲ့ဒီချိန်မှာကျွန်တော်တို့ဒီ2015လည်းကြော်သွားပြီပေါ့နော်2015ကြော်သွားပြီဆိုတော့နောက်လာမယ့်ဒီတော့တက်တန်လည်းဖြစ်နေမယ့်ချိန်ဆိုတော့ကျွန်တော်တို့အခုရေးဆွဲထားတဲ့မူပေါင်းလေးနဲ့ပတ်သက်ပြီးတော့မှလက်ရှိတွားနေတဲ့ဒီလုပ်ငန်းတွေပေါ်မှာအားသာချက်တွေရှိတယ်ဘလို့အားနည်းချက်တွေရှိတယ်ဘလို့ဆက်ပြီးတော့မှသွားမလဲဆိုတာနဲ့ပတ်သက်ပြီးတော့မှ review လုပ်ဖို့ landing လုပ်ဖို့ဆိုပြီးတော့မှအစိတ်ပိုင်းတစ်ခုအနေနဲ့ကျွန်တော်ထည့်ထားတာရှိပါတယ
်ဒီ season အရ2015ခုနှစ်ကနေ2019ခုနှစ်ထိ3နှစ်အတွင်းလူဦးရေ3တန်းလောက်ရှိတဲ့ကိုဝင်ဆောင်မိခင်နဲ့ကလေးတွေအတွက်ကျန်းမာရေးဝန်ဆောင်မှုတွေနဲ့လူဦးရေ6တန်းအတွက်လျှက်စစ်မီးနဲ့အခြေခံဝန်ဆောင်မှုတွေကိုထောက်ပံ့ပေးမှာဖြစ်တယ်လို့ကမ္ဘာ့ဘဏ်ရဲ့မနေ့ကထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒါအပြင်ကမ္ဘာ့ဘဏ်ရဲ့အဖွဲ့အစည်းတစ်ခုဖြစ်တဲ့ IFC ကနိုင်ငံတကာဘဏ္ဍာရေးပူးပေါင်းဆောင်ရွက်မှုအသင်းကနေယင်းနည်းမြုပ်နှံမှုအတွက်အမေရိကန်ဒေါ်လာတန်း 1,000 နဲ့နည်းပညာအတွက်ဒေါ်လာတန်း 20 ကိုလည်းအကူအညီပေးမှာဖြစ်ပါတယ်ရှင်။တောက်ချနေနေတဲ့ခင် VOA အစီအစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။ အမေရိကန်အစိုးရကနေမြန်မာနိုင်ငံကထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ကြီးတဦးဖြစ်တဲ့ဦးဝင်းအောင်ကိုအမေရိကန်ရဲ့ပြစ်မှတ်ထားအရေးယူတံခတ်မှုစီးရင်ကနေမနေ့ကဖယ်ရှားပေးလိုက်ပြီဖြစ်ပါတယ်။ဒီလိုဖယ်ရှားပေးလိုက်တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကြားကုန်သွယ်ရေးမှာအဆင်ပြေချောမွေ့စေဖို့အတွက်ဖြစ်နိုင်တယ်လို့လည်းမြန်မာအရေးအကဲခတ်တွေကသုံးသပ်ကြပါတယ်။အပြည့်အစုံကိုမက်နန္ဒာချန်းကဆက်ပြီးတော့ပြောပြပါအောင်ရှင်။
ဧပြီလ23ရက်ကြာတာပြည်နေ့ကထုတ်ပြန်ခဲ့တဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနရဲ့ကြေညာချက်ထဲမှာအမေရိကန်ဗန္ဒာရေးဝန်ကြီးဌာနလက်အောက်ခံပြည်ပကပိုင်ဆိုင်မှုတွေကိုထိန်းချုပ်မှုဌာန OFCA ကနေမြန်မာနိုင်ငံကုန်သည်များနဲ့ဆက်မှုလက်မှုလုပ်ငန်းရှင်များအသင်းချုပ်ဥက္ကဋ္ဌဦးဝင်းအောင်နဲ့သူ့ရဲ့စီးပွားရေးလုပ်ငန်းနှစ်ခုဖြစ်တဲ့ဒဂုံ International Limited နဲ့ဒဂုံ Timber Limited တို့ကို SDN လို့ခေါ်တဲ့အထူးကန့်သတ်ခံထားရတဲ့လူပုဂ္ဂိုလ်များစီးရင်ကနေပယ်ဖြတ်ပေးလိုက်ကြောင်းဖော်ပြခဲ့တာပါ။ဒါ့အပြင်အဲ့ဒီကြေညာချက်ထဲမှာအမေရိကန်နိုင်ငံခြားရေးဝန်ကြီးဌာနပြောခွင့်ရသူမာရီဟပ်ကမြန်မာနိုင်ငံအပေါ်ပိတ်ဆို့ဒဏ်ခတ်မှုတွေဆက်လက်ချမှတ်ထားဆဲဖြစ်ပေမဲ့မြန်မာနိုင်ငံမှာဒီမိုကရေစီနဲ့စီးပွားရေးပြုပြင်ပြောင်းလဲမှုတွေတိုင်းရင်းသားတွေနဲ့မပြေမလည်ဖြစ်နေတာတွေကိုဖြေရှင်းတာတွေလို့လောက်ရတွေပုံမူတည်ပြီးတော့အရေးယူမှုတွေနဲ့ပတ်သက်တဲ့မူဝါဒတွေမှာအပြောင်းလဲတွေလှုပ်ဆောင်သွားမှာဖြစ်တဲ့ဆိုတာကိုမြန်မာအစိုးရကိုရှင်းရှင်းလင်းလင်းအသိပေးထားပြီးဖြစ်တဲ့အကြောင်းလဲပြောဆိုခဲ့ပါတယ်။ဒါ့အပြင်ဦးဝင်းအောင်ရဲ့ပင်မကုမ္ပဏီဖြစ်တဲ့ဒဂုံ Group ရဲ့အင်တာနက်စာမျက်နှာပေါ်မှာအမေရိကန်ကအရေးယူထားတဲ့လက်အောက်ခံကုမ္ပဏီနှစ်ခုကိုစည်ရင်းကနေပယ်ဖျက်ပေးဖို့ရှောက်ထားခဲ့တဲ့အကြောင်းကိုဖော်ပြထားပါတယ်။အခုလိုအမေရိကန်အစိုးရကဦးဝင်းအောင်ကို SDN စည်ရင်းကနေပယ်ဖျက်ပေးခဲ့တာဟာအမေရိကန်နဲ့မြန်မာနှစ်နိုင်ငံကုန်သွယ်ရေးတိုးတက်စေဖို့ရည်ရွယ်တာဖြစ်တယ်လို့မြန်မာနိုင်ငံရေးအကဲခတ်ဦးအောင်သူငိမ့်ကသုံးသပ်ခဲ့ပါတယ်
။ဒီဦးဝင်းအောင်အနေနဲ့ကအခုချိန်မှာပေါ့နော်ဟိုမြန်မာနိုင်ငံဒီကုန်သွယ်ကြီးများနဲ့ဆက်မှုလုပ်မှုလုပ်ငန်းရှင်များအဖွဲ့ရဲ့ဥက္ကဋ္ဌဖြစ်နေတာပေါ့။ဖြစ်နေတဲ့အခါကျတော့ဒီမြန်မာနဲ့အမေရိကန်ကြားစီးပွားရေးဟိုဒီဆက်ဆံရေးကိစ္စတွေတချို့လုပ်မယ်ဆိုလို့ရှိရင်အခုဖြစ်နေလေဖြစ်တာပေါ့ဥမာပြင်ဦးဝင်းအောင်ကိုဒီလိုဆန့်ရှင်လက်ဆဲပါတော့အမေရိကန်နိုင်ငံလာလေဖို့လို့ဒီခုနလုပ်ငန်းကိစ္စတွေမှာလာဖို့ဆိုရင်အခက်အခဲတွေရှိတာမျိုးတွေရှိပါတယ်ဒါကြောင့်လည်းတစ်ဖက်ကဒီအခု Chamber of Commerce ခေါ်တာပေါ့နော်ဒီအမေရိကန်နဲ့ဒီမြန်မာပြည်ကြားစီးပွားရေးပုံမူဆက်ဆံခြင်းလို့ရှိရင်ဒီဦးဝင်းအောင်ကိုဟိုဖယ်ရှားပေးလိုက်တာလည်းဒါကျွန်တော်ထင်တယ်အချက်တစ်ခုထင်ပါတယ
်တချိန်ကမြန်မာအစိုးရတွေကိုဗန္ဒာရေးရအကူအညီပေးခဲ့သူတဦးဖြစ်2009ခုနှစ်ကလေးကအမေရိကန်အစိုးရကအရေးယူထားတာဖြစ်ပေမဲ့မြန်မာနိုင်ငံကပြုပြင်ပြောင်းလဲရေးလုပ်ငန်းတွေကိုဦးဝင်းအောင်ကအားပေးလာတာလို့ပြောင်းလဲမှုတွေလုပ်ခဲ့တာတွေ့ရတယ်လို့လည်းအမေရိကန်ဗန္ဒာရေးဝန်ကြီးဌာနအရာရှိတဦးကိုကိုးကားပြီးတော့ Wall Street Journal ကဖော်ပြခဲ့ပါတယ်မြန်မာနိုင်ငံရဲ့အကဲခတ်ဦးအောင်သူငိမ့်ကတော့အခုလိုထင်ရှားတဲ့စီးပွားရေးလုပ်ငန်းရှင်ဦးဝင်းအောင်ကိုအရေးယူတန်းခတ်မှုစည်ရင်းကနေအမေရိကန်အစိုးရကဖယ်ရှားပေးခဲ့တဲ့အပေါ်ကြိုဆိုခဲ့ပါတယ်
။ဟုတ်ကျွန်တော်ထင်တော့ဒါလုံတဲ့တဲ့ကိစ္စလို့ထင်ပါတယ်။ဆိုတော့ဦးဝင်းအောင်တယောက်တည်းအနေနဲ့မကြည့်ရနဲ့ပေါ့နော်မြန်မာနိုင်ငံဒီကုန်သွယ်ရေးလုပ်ငန်းရှင်များအပင်းအနေနဲ့ကြည့်မယ်ဆိုလို့ရှိရင်ဒါကျွန်တော်တို့တိုင်းပြည်စီးပွားရေးပြည်ပြောင်းလဲမှုအတွက်အရေးပါပါတယ်။ဆိုတော့ဒီနိုင်ငံချင်းကြားထဲမှာဒီစီးပွားရေးဆက်ဆံမှုတွေလုပ်မယ်ဆိုလို့ရှိရင်လည်းဒီဦးဝင်းအောင်ဆန့်ရှင်ချလာတယ်ဆိုလို့ရှိရင်ဆက်လုပ်ရမှာတွေအထက်ထဲဖြစ်နေတာပေါ့နော်ဆိုတော့အဲ့ဒီအနေထားမှာတော့ကျွန်တော်ဆိုရင်လုံ့ကင်တဲ့ကိစ္စလို့ထင်ပါတ
ယ်မြန်မာနိုင်ငံမှာသမ္မတဦးသိန်းစိန်အစိုးရတက်လာပြီးတဲ့နောက်ပိုင်းသမ္မတအိုဘားမားအစိုးရကနေမြန်မာနိုင်ငံပေါ်အရေးယူတန်းခတ်မှုရောထိတွေ့ဆက်ဆံမှုပါနှစ်မျိုးစလုံးကိုကျင့်သုံးခဲ့တာပါ2012ခုနှစ်မှာတော့သမ္မတဦးသိန်းစိန်အစိုးရရဲ့ပြုပြင်ပြောင်းလဲမှုတချို့ကိုအသိအမှတ်ပြုတဲ့အနေနဲ့မြန်မာနိုင်ငံပေါ်ချမှတ်ထားတဲ့ကုန်သွယ်ရေးနဲ့ယင်းနှိမ့်မြုပ်နှံမှုဆိုင်ရာတန်းခတ်အရေးယူမှုတွေကိုသမ္မတအိုဘားမားအစိုးရကနေရုပ်သိမ်းပေးခဲ့ပါတယ်ဒါပေမဲ့လို့လည်းစေအစိုးရလက်ထက်ကအစ်စ်မြင့်အရာရှိကြီးတွေနဲ့ခရိုနီတချို့အပါအဝင်တချို့စီးပွားရေးကုမ္ပဏီတွေနဲ့လုပ်ကင်ဖို့ရောအမေရိကန်အစိုးရကတားမြစ်ထားဆဲဖြစ်ပါတယ်ရှင်
မန္တနာချမ်းပြပြသွားတာပါရှင်2015-2016ပညာသင်နှစ်မှာအထမတန်းဖြေဆိုသူများကြာရှုံးခဲ့ပါကကုစားတဲ့အနေနဲ့ကြာရှုံးဘာသာရပ်ကိုပြန်လည်ဖြေဆိုခွင့်မပြုတော့ဘူးလို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကပြောပါတယ်အောင်မြင်ခဲ့တဲ့သူတွေအနေနဲ့လည်းတက်ရောက်ရမယ့်နဝမတန်းပညာသင်နှစ်မှာစိတ်ကြိုက်ဘာသာရွေးချယ်သင်ကြားခွင့်ပေးထားကြောင်းကိုလည်းပြောပါတယ်ဒီသတင်းကိုတော့မမေခါကအခုလိုဆက်ပြီးပြောပြမှာပါရှင်
ဟုတ်ကဲ့ပါဒီနှစ် 2014-2015 ပညာသင်နှစ်ကစပြီးပြောင်းလဲကျင့်သုံးလိုက်တဲ့စနစ်အရစတုတ္ထရန်နဲ့အထက်မတန်းကိုအရင်လိုကျောင်းစစ်တွေမဟုတ်တော့ဘဲစတုတ္ထရန်ကိုခရိုင်အဆင့် အထမတိုင်းကိုတိုင်းအဆင့်စတဲ့စာစစ်ဌာနတွေကနေတိုက်ရိုက်စာမေးပွဲစစ်ဆေးခဲ့ပါတယ်။ဒီလိုစစ်ဆေးခဲ့တာမှာစည်ရင်းတွေအရာအောင်ကျက်ရာဂိုင်းနှုန်းအနေနဲ့ရန်ကုန်တိုင်းမှာစတုတ္ထတန်းအနေနဲ့66ရာဂိုင်းနှုန်းအထမတန်းအနေနဲ့47ရာဂိုင်းနှုန်းသာအောင်မြင်ခဲ့ပါတယ်။ကြာရှုံးခဲ့သူတွေဟာမလာမဲ့မေလ14 15 16မှာကြာရှုံးခဲ့တဲ့ဘာသာရဲ့အလိုက်ကူစားစာမွေးပွဲတွေကိုပြန်လည်ဖြေကြားရမှာဖြစ်ပါတယ်။ဒီလိုကူစားဖြေကြားခွင့်ကိုဒီနှစ်2014 2015ပညာသင်နှစ်အတွက်သာဖြေဆိုခွင့်ပေးတော့မှာဖြစ်ပြီးလာမဲ့2015 2016ပညာသင်ခွင့်မှာတော့ကူစားဖြေဆိုခွင့်မရှိတော့ဘူးလို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကညွှန်ကြားရေးမှူးဒေါ်ဆန်းဆန်းကြီးကခုလိုပြောဆိုလိုက်တာပ
ါ။ဒါဟာပထမဆုံးနှစ်မို့လို့နောက်နှစ်ကျရင်တော့ကူစားမရှိတော့ဘူး။အဲ့ဒီအထမဆုံးအတွက်ကတော့ဒီတယ်နောက်နှစ်လုံးဝမရှိတော့ဘူး။ဟိုမူလရန်ကတော့ရှိရင်လည်းရှိနိုင်တာပေါ့နော်ပထမရန်ကတော့အောင်အောင်ကြရင်ကြနောက်နှစ်ကြရင်ခုဆင်မိုင်းကြီးတို့ရဲ့အောင်ချက်ဒီကြံတဲ့တိုင်းနဲ့ပြည်နယ်နဲ့ဆိုင်ရင်ကြကောင်းကြနေနိုင်တယ်ဒါပေမဲ့ဆင်မိုင်းကြီးတို့ဒီအရင်ကျင်တတ်တယ်ဒါဟာတကယ်ဆင်မိုင်းကြီးတို့စနစ်တကျတက္ကသိုလ်ဝင်တန်းလိုပဲကုတ်တင်စစ်တောင်တကယ်တက်ပြီးငငယ်ကလေးကတကယ်အခြေခံနဲ့တက်လာတဲ့ဒီလောက်ပဲရှိတယ်ဆိုတာကွင်းကွင်းကွယ်ကွယ်ပေါ်တာပေါ့ဒီအချိန်မှာကိုဆင်မားတွေလည်းပြောလို့ကောင်းပါဆင်မားတို့ဒီထက်အားထည့်ပြီးတင်ရလိမ့်မယ်ဟုတ်ပြီနော်မိဖကလည်းပဲသိပြီပေါ်လို့မရတော့
လက်ရှိစတုထရတန်းနဲ့အထမတန်းဖြေဆိုခဲ့တာမှာတင်ချဘာသာရက်ဟာအကြအများဆုံးဘာသာရက်တစ်ခုဖြစ်ပြီးအထမတန်းမှာလူဦးရေ4000ကျော်နဲ့စတုထရတန်းမှာလူဦးရေ2000ကျော်ပြန်လည်ဖြေဆိုကြရမယ်လို့ဒေါ်ဆန်းဆန်းကြီးကပြောပါတယ်ဒုတိယနဲ့တတိယအများဆုံးကတော့အင်္ဂလိပ်စာဘာသာရက်နဲ့လူမှုရေးဘာသာရက်တို့ဖြစ်ပါတယ်ကြာဆုံးသူတွေအနေနဲ့ကြာဆုံးတဲ့တက်ဆိုင်ရာဘာသာရဲ့အလိုက်သာဖြေဆိုကြရမှာဖြစ်ပြီးအခုလိုကုစားအနေနဲ့ပြန်လည်ဖြေဆိုခဲ့ပေမဲ့တက်မှန်ကြာဆုံးမှာကအတန်းတစ်ကိုတက်ရောက်ခွင့်ပေးမှာမဟုတ်ဘူးလို့ဒေါ်ဆန်းဆန်းကြီးကပြောပါတယ
်။ပူပြောင်းခွင့်ရတဲ့ကလေးတွေအကုန်လုံးကနောက်နှစ်မှာသူတို့အတန်းထက်တစ်ဆင့်မြင့်တဲ့အတန်းကိုတက်ကြရမှာဖြစ်ပါတယ်။အကယ်၍အဲ့ဒီတက်မှတ်တဲ့တက်မှတ်ချက်မှာအမှတ်မပြည့်ရင်ရောကုစားလို့မရရင်ရောဘယ်လိုလုပ်မလဲလို့များမေးလာခဲ့ရင်တော့နှစ်ကြိမ်တိုင်းတိုင်းစစ်လို့မှမရတဲ့ကလေးတယောက်ပေါ့နော်အဲ့ဒီကလေးဟာသူတက်မြောင်မှုသူ့ရဲ့အတန်းမှာလိုအပ်နေလို့ဖြစ်တယ်လို့ပဲကျွန်တော်တို့သုံးသပ်ရတဲ့အတွက်ကြောင့်တကယ်လည်းပဲမိဖလှုပ်တဲ့လူကရောကလေးလှုပ်တဲ့လူကရောတစ်နှစ်ဆိုတာသူ့ရဲ့တဘဝလုံးနဲ့ဆိုင်ရင်ဘာမှမပြောပါလောက်တဲ့အတွက်နှစ်ကြိမ်စစ်လို့မှဒီကလေးတယောက်ကအတန်းကူပြောင်းခွင့်မရရင်တော့ဒီတစ်နှစ်မှာပြန်နေပြီးတော့အဲ့ဒီစာမွေးကိုပြန်ဖြေမယ်လို့စိတ်ဓာတ်လေးထားလိုက်ရင်တော့ကိုယ့်ရဲ့ကလေးဟာဟိုအရှိခံပညာအထက်တန်းတင်ဖို့အတွက်ပူပြီးအဆင်ပြေမှာဖြစ်တယ်လို့ပဲစတုထာတန်းဆိုရင်လည်းအဲ့လိုပဲဖြစ်ပါတယ်
။လာမယ့်2015 2016ပညာသင်နှစ်မှာအထက်တန်းပညာသင်ကြားရေးကိုအခမဲ့ပညာရေးအနေနဲ့ပြောင်းလဲဖို့လှုံ့ဆော်နေတယ်လို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနကပြောပါတယ်လာမယ့်ပညာသင်နှစ်မှာတော့မူလနှန်းကျောင်းသူကျောင်းသားတိုင်းကိုအစိုးရကကျောင်းဝတ်စုံအခမဲ့ပေးမယ်လို့ရန်ကုန်တိုင်းဒေသကြီးအခြေခံပညာဦးစီးဌာနစီမံဘဏ္ဍာကညွှန်ကြားရေးမှူးဦးစိုးရှိန်ကခုလိုပြောဆိုလိုက်ပါတယ
်ဝတ်စုံတစုံပေါ့မူရောပုံပြီးရောဝတ်စုံတစုံဆိုရတော့အဖြူစိမ့်ပေါ့မူလနှန်းကလေးမူလနှန်းအားလုံးပေါ့ပေးမယ်
ခုလိုပြောင်းလဲလိုက်တဲ့စတုထရန်နဲ့အတ္တမရန်ပညာသင်ကြားမှုပုံစံနဲ့ပတ်သက်ပြီးတောင်းသူတူဦးရဲ့မိခင်ကတော့ခုလိုပြောဆိုလိုက်ပါတယ
်ပညာရေးကစနစ်ကလည်းဟုတ်ခဏပြောင်းနေတဲ့အခါကျတော့ကျွန်မတို့လည်းဘယ်လိုပြောမှမသိတော့ဘူးမိသားတွေအနေနဲ့လည်းစိတ်ပူချက်တွေရှိတာပေါ့လေကလေးတွေဟုတ်ကျွန်မအနေနဲ့မြင်လာဆိုတော့ကလေးတယောက်ကသူတို့လည်းအများဖြစ်အများလာမယ်လို့မြင်တယ်လေဒီနေ့ကျတော့ဘယ်လိုပဲဖြစ်ဖြစ်သူတို့ကိုဒီလိုထပ်ပြီးဖြေခိုင်းနေဆိုတဲ့အခါကျတော့သူတို့လည်းနည်းနည်းဟိုစိတ်ထဲမှာနည်းနည်းအဆင်ပြေမယ်ပေါ့လေဒါပေမဲ့နောက်နေ့ကျတော့ဒီလိုမျိုးမရှိတော့ဘူးဆိုတော့ဒါပေမဲ့ကလေးတွေကလည်းငယ်သေးတဲ့အပေါ်မှာသူတို့ပါမီးသလဲဆိုတာလည်းနားမလည်ဘူးပေါ့လေအဲ့လိုမျိုးဆိုတော့ကလေးတယောက်အနေနဲ့ကျတော့နည်းနည်းအခက်အခဲရှိနေတယ်လို့ကျမအနေနဲ့မြင်နေတယ်နော
်အခြေခံပညာကျောင်းတွေမှာသင်ကြားရေးဆိုင်ရာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေသလိုအစိမ့်မြင့်ပညာဦးစီးဌာနမှာလည်းအမျိုးသားပညာရေးဥပဒေအရတက္ကသိုလ်ဝင်ခွင့်စီစစ်ခွင့်ပြုတာမှာသင်ယူလိုတဲ့ပညာရဲ့နဲ့တက္ကသိုလ်ကိုသင်ယူသူကိုယ်တိုင်ရွေးချယ်လျှောက်ထားခွင့်ရနိုင်ဖို့အတွက်တက္ကသိုလ်ဝင်ခွင့်ကိုအခြေခံပညာဌာနဆောင်ပွဲရမယ့်နဲ့ဆုံးဖြတ်တာမဟုတ်ဘဲတက္ကသိုလ်လိုအပ်ချက်အရစီစစ်ရွေးချယ်တဲ့စနစ်ကိုကျင့်သုံးနိုင်ရေးအတွက်အစိမ့်မြင့်ပညာဦးစီးမှာရှိနေတဲ့တက္ကသိုလ်တွေကိုညွှန်ကြားထားတယ်လို့အောက်မြန်မာပြည်အစိမ့်မြင့်ပညာဦးစီးဌာနကပြောဆိုထားပါတယ်ရှင်
VOA သတင်းတော့မမေခါပါရှင်အခုတော့ data တွင်သတင်းလွှာတစ်ပုဒ်ကိုပြောပြမှာပါတောင်တရုတ်ပင်လယ်ပြင်အတွင်းကကျွန်းစုတွေကိုတရုတ်နိုင်ငံကသိမ်းပိုက်နေတဲ့ကိစ္စကတဘာဝပတ်ဝန်းကျင်ကိုပျက်စီးစေပြီးအိမ်နီးချင်းနိုင်ငံတွေအတွက်လည်းဆုံးရှုံးမှုတွေအများအပြားဖြစ်စေနိုင်တယ်လို့ဖိလစ်ပိုင်နိုင်ငံကပြောပါတယ် VOA သတင်းတော့စီမုံအော်ရန်ဒိုင်းသတင်းပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကပြောပြမှာပါရှင်
တောင်တရုတ်ပင်လယ်ပြင်အတွင်းမှာရှိတဲ့ Spratly ကျွန်းစုတွေက9ခုကိုတရုတ်နိုင်ငံကသိမ်းပိုက်မှုလုပ်ငန်းတွေလှုပ်ဆောင်နေတဲ့အတွက်အင်းကြီးနိုင်ငံတွေရဲ့စီးပွားရေးကိုနှစ်စဉ်အမေရိကန်ဒေါ်လာတန်း100လောက်ထိခိုက်ဆုံးရှုံးမှုတွေဖြစ်ပေါ်စေတယ်လို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကပြောပါတယ်။တရုတ်နိုင်ငံကအဲ့ဒီဒေသမှာကျွန်းအတုတွေစောင့်နေတဲ့အတွက်မူလကရှိနေတဲ့ဧက300လောက်ကျဲတဲ့တန်တာကြောက်တန်းစုဟာလည်းအခုဆိုရင်ပျက်စီးသွားပြီလို့ဖိလစ်ပိုင်နိုင်ငံရဲ့ဌာနကဧပြီလ13ရက်နေ့မှာပြောပါတယ်။ပျက်စီးသွားတဲ့ကြောက်တန်းတွေကတခုကလွဲလို့သူတို့ပိုင်ဆိုင်ကြောင်းဖိလစ်ပိုင်နိုင်ငံကပြောဆိုထားပြီးတရုတ်နိုင်ငံကတော့ကြောက်တန်းအလုံးကိုသူတို့ပိုင်ဆိုင်တယ်လို့ပြောဆိုနေတာပါအဲ့ဒီကျွန်းအတုတွေတိစောက်တဲ့နေရာမှာသဘာဝပတ်ဝန်းကျင်ထိမ့်သိမ်းဆောင်ရှောက်မှုရဲ့အမြင့်ဆုံးဆန်ကျင်ဆန်ညွတ်နေတဲ့ကိုင်းကြီးအောင်လှုပ်ဆောင်နေတဲ့အတွက်အဲ့ဒီဒေသမှာရှိတဲ့ဂေဟဗေရခေါ်တက်ရှိတရဝါတွေနဲ့သဘာဝပတ်ဝန်းကျင်ကိုထိခိုက်ပျက်စီးစေမှာမဟုတ်ဘူးလို့ဧပြီလ9ရက်နေ့ကထုတ်ပြန်တဲ့ကြေညာချက်မှာတရုတ်နိုင်ငံရဲ့ဌာနပြောခွင့်ရအမျိုးသမီးဟွာချုံရင်းကပြောပါတယ်ကျွန်းတွေတိစောက်လို့ပြီးသွားရင်လူနေလို့ရနိုင်တဲ့အနေအထားကိုရလာမှဖြစ်ပြီးစီရေးအရာကုကံကာကွယ်နိုင်မှုအတွက်လူအချက်တွေကိုဆက်လက်လှုပ်ဆောင်နိုင်မယ်လို့ဆိုပါတယ်။အဲ့ဒီကျွန်းအတုတွေတိစောက်ပြီးသွားရင်တရုတ်နိုင်ငံအနေနဲ့ဒီဒေသတစ်ခုလုံးကိုထိန်းချုပ်ပြီးသားဖြစ်သွားမယ်လို့ဖိလစ်ပိုင်အမျိုးသားကာကွယ်ရေးဌာနပြောခွင့်ရပုဂ္ဂိုလ်ပီတာပေါ်ဂါဗက်စ်ကပြောပါတယ
်။ It will practically change the security landscape.In the next 3 years short in the next
လာမယ့်နှစ်အနည်းငယ်အတွင်းဒုသီးမဟုတ်၃လနှစ်အတွင်းမှာလုံခြုံရေးခြေနေနဲ့ပတ်သက်ပြီးလုံးဝပြောင်းလဲသွားနိုင်ပါတယ
်တရုတ်အစိုးရကအခုလိုကျွန်းစုတွေကိုသိမ်းပိုက်နေတဲ့ကိစ္စကတငယ်ရန်ចောင်းသားလေးတွေစီကနေငါးရန်ចောင်းသားတယောက်ကမှုန့်လူစားတဲ့ပုံစံမျိုးဖြစ်နေတယ်လို့လဲ Galvez ကပြောပါတယ် Brunei မလေးရှားထိုင်ဝမ်နဲ့ဗီယက်နမ်နိုင်ငံတို့ကလည်းတောင်တရုတ်ပင်လယ်ပြင်အတွင်းမှာကျွန်းစုတွေကိုပိုင်ဆိုင်ကြောင်းပြောဆိုနေကြတာပါတရုတ်နိုင်ငံကကျွန်းစုတွေအလုံးနီပါသိမ်းပိုက်နေတဲ့ကိစ္စကို Permanent Code of Arbitration လို့ခေါ်တဲ့နိုင်ငံအချင်းချင်းကြားကပဋိပက္ခတွေကိုကြားဝင်ဆောင်ရွက်ပေးတဲ့ခုံရုံးကိုဖိလစ်ပိုင်ကတိုင်ကြားထားပေမဲ့တရုတ်နိုင်ငံဘက်ကအဲ့ဒီလှုပ်ဆောင်ချက်ကိုကန့်ကွက်လိုက်ပြီးဒီအမှုမှာပါဝင်ဆောင်ရွက်ခြင်းမရှိပါဘူးတရုတ်နိုင်ငံကကျွန်းစုတွေသိမ်းပိုက်နေတဲ့ကိစ္စနဲ့ပတ်သက်လို့နိုင်ငံရေးဌာနပြောခွင့်ရဟွာချုံရင်းကကြေညာချက်ထုတ်ပြန်တဲ့နေ့မှာပဲတရုတ်နိုင်ငံဟာအင်အားသုံးပြီးတိုင်းပြည်အငယ်လေးတွေဒုထောက်ညှန့်ခံလာအောင်ဖိအားပေးလှုပ်ဆောင်နေတယ်လို့ဂျမေကာနိုင်ငံမှာပြုလုပ်တဲ့လူထုနဲ့တွေ့ဆုံပွဲတစ်ခုအတွင်းအမေရိကန်သမ္မတဘရက်အိုဘားမားကပြောကြားလိုက်ပါတယ်အမေရိကန်ကာကွယ်ရေးဌာနကအဆင့်မြင့်အရာရှိအတော်များများကအလားတူပြောဆိုမှုမျိုးတွေပြုလုပ်ပြီးနောက်မှာသမ္မတအိုဘားမားကလည်းပြောဆိုလိုက်တာဖြစ်ပါတယ်တရုတ်နိုင်ငံဘက်ကအခုလိုကျွန်းတွေကိုသိမ်းပိုက်နေတဲ့အပေါ်နိုင်ငံတကာရဲ့စိုးရိမ်ပူပန်မှုတွေလည်းကြီးထွားလာနေပြီဖြစ်ကြောင်းအမေရိကန်အစိုးရဘက်ကပြောကြားချက်ကိုမိမောင်းထုတ်ပြပြီးဖိလစ်ပိုင်နိုင်ငံရဲ့ဌာနကပြီးခဲ့တဲ့သတင်းပတ်ကုန်ပိုင်းမှာညင်ညာချက်ထုတ်ပြန်ခဲ့ပါတယ်။တရုတ်တို့ရဲ့လှုပ်ဆောင်ချက်ဟာနိုင်ငံတကာဥပဒေနဲ့ဆန့်ကျင်နေတယ်လို့ဖိလစ်ပိုင်အစိုးရကပြောပါတယ်။ကာရတေယာဟာအော်စတြေးလျအမျိုးသားကာကွယ်ရေးတပ်ကတော်ကလူညုံရေးဆိုင်ရာသုတေသီတူဖြစ်ပါတယ်။ဒီကိစ္စအပေါ်ဖိလစ်ပိုင်နိုင်ငံရဲ့ကင်တွယ်ပုံဟာတစ်ဖက်မှာတရုတ်နိုင်ငံရဲ့လှုပ်ဆောင်ချက်တွေအပေါ်ကန့်ကွက်နေသလိုတစ်ဖက်မှာလည်းဒီပဋိပက္ခမှာနိုင်ငံတကာအတိုင်းအဝိုင်းအနေနဲ့ဖိလစ်ပိုင်နိုင်ငံရဲ့ရှုထောင့်ကနေမြင်ကြည့်နိုင်ဖို့စည်းရုံးပြောဆိုမှုမျိုးဖြစ်တယ်လို့သူကပြောပါတယ
် To even get more support on board particularly in Southeast Asia environmental issues are of concern it's just another string in their bow
ဖိလစ်ပိုင်အနေနဲ့ထောက်ခံမှုတွေရအောင်ပိုလုပ်နေတာပါအထူးသဖြင့်တော့တဘာဝပတ်ဝန်းကျင်ကိစ္စအတွက်စိုးရိမ်ပူပန်နေတဲ့အရှေ့တောင်အာရှနိုင်ငံတွေရဲ့ထောက်ခံမှုရလာအောင်လုပ်နေတာပါဒါဟာသူတို့ရဲ့မြန်မာကျူတချောင်းထတ်တိုးလိုက်တယ်လို့ပါပဲဒါပေမဲ့တန်တာကြောက်တန်းတွေဘောကိုတဲတွေအင်္ဂလိပ်တွေလောင်းချလိုက်ရင်အကျိုးတရမှုကဘာဖြစ်သွားမလဲ
တောင်တရုတ်ပင်လယ်ပြင်အတွင်းနယ်မြေပိုင်ဆိုင်မှုအငင်းပွားနေတဲ့ကိစ္စမှာမပါတဲ့တိုင်းပြည်တွေအနေနဲ့ဘက်လိုက်ပါဝင်ရပ်တည်ပေးတာမျိုးမလုပ်သင့်ပဲဒေသရင်းငင်းချမ်းရေးနဲ့တည်ငြိမ်မှုရှိလာအောင်လှုပ်ဆောင်တဲ့ကြောင်းအမေရိကန်ပြည်ထောင်စုရဲ့လို့အမည်မတက်ဖဲတရုတ်နိုင်ငံကပြောကြားလိုက်ပါတယ်ခင်ဗျာ
ကိုဆောင်ဝင်းလိုက်ပါရှင်မကြခင်မှာတော့အပတ်စဉ်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါ။တောက်ကြနေနေနဲ့ခင် VOA မြန်မာပိုင်းစီစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်အတန်းလှည့်နေပါရရှင
်။ VOA မြန်မာပိုင်းအတန်းလွှင့်စီစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါရ။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်7နာရီကနေနေ့ခင်း7နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကို လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေတဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့9နာရီအထိဆက်လက်ထုတ်လွှင့်မှာပါလိုင်းဒိုမီတာ24 32 49တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာဗတ်စင်ကဏ္ဍတွေကိုဆက်လက်ထုတ်လွှင့်မှာပါရှင
်တနင်္ဂနွေရဲ့ညဉ့်ညဉ့်ဥတီကျဟာဆိုလို့ရှင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲတပွဲမရက်ဘဲနဲ့တပက်ကတိုင်းနေတပက်ကတနင်္ဂနွေ
တိုင်းရင်တည်င်းလွှာအစီအစဉ်မှာအပြည့်အစုံစောင့်ညောနားဆင်ကြပါရှင်ဒါအပြင်ကျမ်းမာရေးကဏ္ဍကိုလည်းထုတ်လွှင့်ဖို့ရှိပါတယ်အခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုတင်ဆက်မှာပါဒေါ်လာလတန်းရဲ့ American Indian အသုံးနှုန်းသင်ခန်းစာပို့ချက်ချက်ကိုနားဆင်ကြရအောင်ပါရှင်
ဒီလိုနဲ့တင်ပြမယ် idiom အသုံးကတော့
hard time
ဖြစ်ပါတယ်စာလုံးပေါင်းက h a r d hard ကခက်တာ t i m e time ကအချိန်ဆိုတော့စကပိုက်ခွန်းရဲ့လုံကောက်ဒီဘေကခက်တဲ့အချိန်ပေါ့ idiom ဆိုရဲတော့ white ဒီဘေကလည်းဒီနေရာမှာဆင်းတယ်လို့ဆိုရမှာပါဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို hard time လို့ရည်ညွှန်းပြောတာဖြစ်ပါတယ်။ဒီအသုံးကို hard times ဆိုပြီးတော့ s ထည့်ပြီးတော့လဲသုံးလို့ရပါတယ်။ hard time အသုံးနဲ့ပတ်သက်လို့ George Rowe ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ကျွန်တော်မိဟာလွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်အဖေဆုံးပြီးနောက်ပိုင်းမှာကျွန်တော်တို့ကိုလူလားမြောက်အောင်ကြည်လာရတာအတော်လေးဒုက္ခရောက်ခဲ့တယ်လေလို့ဒီပေရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ My mother had a hard time bringing us up since my father died 10 years ago.
ဘဝမှာအကြအတဲတွေဆင်းရဲမှုတွေဒုက္ခဒုက္ခတွေအထူးသဖြင့်ငူရည်ကြီးကြက်တဲမှုနဲ့ရင်ဆိုင်နေရတဲ့အခြေအနေကို idiom အသုံးရဘယ်လိုပြောမလဲ။
A hard time.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ American idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်ခဲ့တာပါရှင်။ဒီစီစဉ်ကို internet ဆာမျက်နှာကနေပြီးတော့လဲနားဆင်ပြီးတော့ကြည့်ရှုနိုင်ပါတယ်လိပ်စာက burmese.voanews.com ဖြစ်ပါတယ်ရှင်အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုထုတ်လွှင့်ပါပါဒီတစ်ပတ်အတွက်တော့ခြေကျိုးလက်ကျိုးဓာရီနဲ့ပတ်သက်ပြီးတော့တင်ပြထားပါတယ်မြန်မာနိုင်ငံမှာတတိလက်လွတ်မှုနဲ့လုပ်ငန်းခွင် NDA တွေကြောင့်ဒဏ်ရာရပြီးတော့ငယ်ရွယ်သူတွေအမျိုးသားတွေမှာဒီခြေလက်အရိုးကျိုးတာပိုးပြီးအဖြစ်များလာတယ်လို့လဲအရိုးအထုကူတွေကဆိုပါတယ်ဒီအကြောင်းအရိုးအထုကူခွဲစိတ်ဆရာဝန်ကြီးနဲ့အရိုးယောဂပညာအငိမ့်စားဌာနမှူးပမောက္ခဒေါက်တာကျော်မြင့်နိုင်ကိုကိုဝင်းမင်းကဆက်သွယ်မေးမြန်းပြီးတင်ပြထားပါတယ်ရှင
်โอเคပမောက္ခဒေါက်တာကျော်မြင့်နိုင်ခင်ဗျာဒီအရိုးကျိုးတဲ့ကြတနာပေါ့မြန်မာနိုင်ငံမှာဖြစ်တာများလားဆရာ
ဖြစ်တာများပါတယ်ငယ်ငယ်လူတွေမိုင်းနေကြကြရရတယ်ရွှေချူပြေလောက်ကြရတယ်အလုပ်တွေများတော့ရောပို့ပြီးများတော့
ဟုတ်ကဲ့အဓိကဘာကြောင့်ဖြစ်ရတာလဲ
ငယ်ငယ်လူတွေပိုင်းကတော့သွားဆောင်လို့ဆရာရဲ့ဆံမှရက်တာရတာပေါ့ကျဲလက်စီသွားလာလို့ဆရာရတယ်ငန်းငယ်ဆုံးလည်းကျဲဆက်စီလို့လောက်တာလို့ပေါ့လေ
ဟုတ်ကဲ့ဒီတတိမူမမိတာနဲ့နောက်လူငယ်ကိုအန်ဒီရယ်ဟုတ်ကဲ့ဆရာဒီအယိုးကျိုးတာဟောဆရာဘယ်လိုသိနိုင်မလဲဘယ်လိုလက္ခဏာတွေကိုကြည့်ရမလဲ
ပထမဆုံးတော့လက်ရှိနဲ့ကြည့်တာပေါ့လေ ့ရိုးကသူတို့ပြန်တော့ဒီလင့်တွေကတော့သူကဟိုဘက်ဒီဘက်နှစ်ဖက်နှစ်ဖက်ဇုံလိုက်ရှိတဲ့ခါကျတော့
ဟုတ်ကဲ့ဒီခြေတွေလက်တွေအတွက်ပေါ့နော်လက်မတွက
်ဟုတ်ကဲ့တစ်ဖက်နဲ့တစ်ဖက်ရှင်းပြရင်ကိုအရင်ပြကြပါလေပြကြမယ်လေဆက်လက်ဒီဥပမာဆင်ပြောပါမယ်ပြလိုက်လို့ရှိရင်တော့ကျိုးပြီးတော့ကောက်နေတာပုံမှန်နဲ့မတူတော့တာပေါ့ကောက်နေတယ်ကျော်ရက်လဲနေတယ်ရင်းလဲနေတယ်ရင်းလဲနေတယ်အဲ့တော့တူသွားတယ်ကျွန်တော်ကတူသွားတယ်အဲကလေးလေးတွေကြာရင်တော့ကျောင်းကျပြစ်ပင်ကြီးချွေတူးကလေးတွေဆက်ပြီးတော့အများကြီးတော့ဟောမျိုးကောက်သွားရင်တော့ပဲအဲနည်းနည်းလေးတစ်ခါတစ်ခါကြာရင်တော့အဲ့ရုံတော့ပြုံးတော့ကြည့်ရဆက်တော့ပေါ့ဒါမဲ့ကျွန်တော်များများပြင်ပင်ခေါင်းကျိုးတယ်ဆိုတာလည်းဒီကနေ့အပြီးသားအများပါတယ်နောက်ထပ်ကတော့လက်နဲ့ဆမ်းကြည့်တာပေါ့ကောက်နေနေရာလိမ့်နေနေရာဆက်တဲ့ကိုဖိကြည့်လိုက်လို့ရှိရင်နာတာပေါ့နာလဲဆိုတာမှအမကလို့ကျင်တော့ရခါပဲမကျိုးဘူးဒါမဲ့သားချေပါဒါလည်းနာတာပဲအဲ့နာတာနဲ့မတူဘူးအယိုးနာတာအယိုးပေါ်မှာပြည့်ရစမ်းပြလိုက်လို့ဆိုအတက်ခါအောင်နာရဟိုသာဓုကတော့သူ့ကိုလှုပ်ရှားမှုလှုပ်ခိုင်းပြပါလက်ကိုဆိုရင်မြောက်ချခိုင်းတာပဲမြောက်လို့ရတဲ့ဆိုရင်အကျိုးဘူးပေါ့ဒီလက်ကောဆိုလက်ကောနာအယိုးကျိုးတယ်ဆိုလို့ဆိုလက်ကိုအပေါ်လာနာအောက်ချတာလှုပ်ခိုင်းပြလိုက်ရင်လုံးလို့မရဘူးပေါ့နာလည်းနာတာအဲ့ဒီလိုပါပဲရှင်ကြည့်ရင်လည်းဝယ်ရတဲ့လောက်ခိုင်းကြည့်လို့ရှင်မကျိုးတဲ့ဘက်ကိုလှုပ်ခိုင်းရင်လှုပ်လို့ရတယ်ကျိုးတဲ့ဘက်ကလှုပ်လို့မရဘူ
းဟုတ်ကဲ့ဆ
င်းလင့်ကျင်ရတော့ lower limb ကျင်ပေါ့လေခြေကပေါင်းလို့အောင်တူရိုးလို့ခြေလုံးရိုးလို့ဒါရတော့ implant လေးပါလေပေါင်းပြီးကျိုးတယ်ဆိုခြေကမတ်တည်ခင်းလိုက်လို့မလို့မရတော့ခြေလုံးရိုးကတော့မြင်းနေရတယ်တန်းလုံးလုံးနေတယ်နောက်တစ်ခုကတော့တန်းတာပြည့်တပတ်နေတဲ့တန်းကြည့်လို့ရှင်သူကခြေရတယ်သူနေတာတွေ့ရမှာပေါ့အပြင်ကိုကောက်နေတယ်ဘလောက်ကောက်တယ်အပြင်ကိုကောက်နေတယ်ဘလောက်ကောက်နေတယ်နောက်ကိုရှေ့ကိုကျွန်တော်ကြည့်လို့ရပါနောက်ခြေောက်ပိုင်းဖွတ်ပေါ့အဲ့နေရာမှာတော့လေဘယိုးသေးလေးကျိုးလို့ရှင်တော့ဒါနဲ့ပြီးတာပေါ့လေဒါမဲ့ဆန်းကြည့်ရင်တော့ဒါကြတော့ expert တွေကနည်းနည်းလေးဆန်းလို့လင်းလို့ရပါပေါ့ကျွန်တော်မျိုးစိနဲ့ကြည့်မယ်လက်နဲ့ဆန်းမယ်လှုပ်ရှားမှုလှုပ်ခိုင်းကြည့်မယ်တိုင်းထွားကြည့်မယ်အဲ့ဒါတွေနဲ့ဆန်းကြည့်လိုက်လို့သူပထမဆုံးကတော့လေးလိုက်လို့ရှင်ရာဇင်ကလည်းပြောမှာပေါ့လေလူလာဒီဘယ်လိုဖြစ်တာလဲဆိုကြိုးတာမှာကျတော့ဆိုပဲထားလို့ရတော့မယ်လက်ကြည့်ဆိုလို့ချင်းလည်းလုပ်နေကြဟာတောင်ကြီးတွေ့တယ်တောင်ရနာတူကြိုးတယ်နမောကြိုးတယ်ရထားကြိုးတယ်လုပ်လို့ပြန်ရတော့နမောကဆိုတော့သမယိုက်တာပေါ့
ဟုတ်ကဲ့
ဆောင်ဖောင်းတော့လာ
ဟုတ်ကဲ့အဲ့တော့အခုလို့ဒီဆေးရုံရောက်ရင်တော့လေပိုသေးကြတာပေါ့ဒါပေမဲ့ဆေးရုံမရောက်ခင်မှာတကယ်လို့ဒီအယိုးကြိုးတဲ့ခုနလက္ခဏာတွေသိလာပြီးဆုံးဖြတ်နိုင်ပြီဆိုလို့ရှိရင်ဘလို့အရေးပေါ်ပြည့်စုံပေးဖို့လိုအပ်မလဲရှေးဥတ္တနာပြည့်စုံမှုပေါ့နော
်ဘာမှတစ်ချက်ကအယိုးတစ်ခုပဲကျွန်တော်စောက်ကတ်လို့မရဘူးအဲ့နေရာမှာသွေးကြောတွေအာရုံကြောတွေဒီအရေးပဲသိလားမသိလားဆိုတော့စမ်းသပ်ဖို့တော့လိုပါတော့အဲ့ဒါလွယ်ပါတယ်ဒီသွေးကုန်လို့ဆန်းလာတော့လူတိုင်းသိပါတယ်လက်ကိုဆန်းလာခြေောက်ကတော့နည်းနည်းလေးဆန်းလိမ့်မရှိကြတဲ့အခါတော့ကျောင်းများပါပဲသင်သားရလူမှပဲဆန်းလို့ရမှာပေါ့
ဟုတ်ကဲ့အဲ့တော့ဒီအထူးသတိထားတဲ့နေရာတွေရှိလား
စောက်နေတယ်ဆိုလို့ရှိရင်ဟိုမှာဒူးနာပြိုတာတွေကျင်သတိထားရမယ်ကျောင်းစစ်နာမှာပြိုလို့ရှိရင်လည်းသတိထားရမယ်အဲပြေကြောတွေပါကြည့်ကြတာရမယ်အာရုံကြောလည်းဖြစ်နိုင်တယ်ပေါ့လေအဲဒီမကွင်ရိုးတွေဖြစ်လို့ရှိရင်လည်းအဲမှာရှိတဲ့ပြိုကြောတွေအာရုံကြောတွေဖြစ်နိုင်တယ်ဆိုတာသိကြပြီတော့စောက်နေရင်ချက်ချင်းဆွဲဖြောင်းလိုက်ဖို့လိုပါပဲအဲ့တော့ဆိုလို့ရှိရင်အယူကျိုးရဲ့အစနဲ့ညည်းရဲ့ရှင်နဲ့ဖြောက်သွားတဲ့ချက်ချင်းတွေတက်တာတော့တချို့ကျတော့လည်းနေရာမှာကောက်နေတဲ့အလိုက်တွေကုသမှုတွေရတာနေရာလေးတွေရှိတယ်ပေါ့။ဒါပေမဲ့ရေပုံအားဖြင့်တော့သူ့ပုံမှန်အတိုင်းပြန်ဖြစ်အောင်ဆဲချလို့ရှိရင်တော့ရနိုင်တယ်။နောက်ကျတော့ split လုပ်အောင်ပေါ့လေ။ဟုတ်ကဲ့။ချက
်စီတာပါဆရာတော
်။ဟုတ်ကဲ့။ချက်စီတာပေါ့။split လုပ်ခင်ရေကြီးတဲ့ချက်သတိထားမှာအယူကျိုးတာမှာနှမျိုးရှိတာပေါ့လေတစ်မျိုးကအနဘောက်ဖြစ်တာကပေါက်ပြဲသွားတာတစ်မျိုးကတော့ flow structure ပေါ့လေ flow structure ဆိုအပြင်ကပိုးတွေဝင်မှာသို့ရင် open picture ဆိုတော့ဒီအပြင်ကပိုးတွေဝင်မှာသို့ရအဲ့တော့အနာကြည့်လားအနာကြည့်ရယ်သွေးထွက်လားကြည့်ရယ်သွေးထွက်တာကိုသိအောင်ရင်လည်းပါဟိုရှင်တော့တင်ရမှာပေါ့လေပေါင်ရင်းတို့လက်ရင်းတို့နှမောင်းရင်းတို့သမကြီးစီရပေါ့
okay သွေးတိတ်ကျိုးပါဆရာနော
်ဟုတ်ကဲ့ကျိုးကျိုးပြီးအဝတ်နဲ့ပြည့်ပြည့်စီးရပေါ့လေအင်တာနက်အမြင်တော့ကြည့်ရတယ်။တနကြီးကြည့်ရင်တော့ဖြူလိုက်တဲ့သူကလိုက်ပါလာပြီးတော့လမ်းမှာဆရာမနဲ့မင်းမဆက်ကြတဲ့တခါကြည့်ပြီးတော့တခါပြန်ကြည့်အဲ့လိုလုပ်ပြရတယ်။ကုသမှုပြင်းနေတဲ့နေရာရောက်ပြီ။ဒါတော့တောက်ချောက်ကြည့်ကြည့်ထားလို့ရှိရင်မနစ်ပိုင်းနိုင်ပိုင်းနဲ့အမြတွေးရချောက်တော့တဲ့အတွက်ဖဲရဆက်ချင်ပြေးသွားနိုင်တယ်။အဲ့လိုမျိုးဖြစ်အောင် point တွေ့ချာပေးရတယ်အနာဝမှာသိထွက်တာတော်လိုက်ခြင်းကိုပြည်ပြီးသားပဲအဲ့ဒါကိုဝတ်သမ်းတဲ့ဒါမှမဟုတ်တစ်ခုနဲ့ဆက်ပြီးတော့အဲ့ဒီပုံမှာလည်းအပြန်နေပြော bandage ဖြစ်ဖြစ်ဝတ်နဲ့ဖြစ်ဖြစ်စီးထားတယ်။ family ကို control ရတယ်ပေါ့လေ။နောက်တစ်ချက်ကတော့ကျွန်တော် slim လောက်တာပဲပေါ့။ slim လောက်တာမှာကျွန်တော်မြန်မာဖြစ်ဖြစ်နေပေါ့လေ။အမကလို့ရှင်ကြည့်ပါလားဆိုချင်းရင်ဆက်လို့ရတာပဲအခုတော့ကြည့်ရခေါက်သေးရလည်းပါတော့သူအခြေတော်လို့လို့ရတော့အဲ့ရနဲ့ပူးပြီးတော့စီးကြလို့ရှင်ရနောက်တစ်ချက်ကတော့ရရပစ္စည်းပေါ်လေဝါရရစတာရရနည်းလို့ဘာမှမရှိဘူးဆိုရင်တော့အပေါ်ပိုင်းလင့်ဆိုလို့ရှင်ကိုနဲ့ပေးမှဆက်ပြီးဆက်မှထားပြီးတော့ကိုနဲ့တွဲပြီးတော့ခြိကြလို့ရှင်ရတယ်နောက်တစ်ချက်ခြေောက်ကခြေောင်းချောင်းပူးလိုက်လို့ရငြိမ်သွားတာပေါ့လေဆုတ်တာနည်းသွားတဲ့အဲအဲမှာခြေကပူပြီးတော့မဖြစ်လာဘူး။ဒီတိုင်းသားရင်းပြေလာလို့ကျန်တော့လှုပ်တာနဲ့အဲကသားတွေရောအာရောရောကြိုးကြောရောပူပြီးတော့ခြေကတာရသွားမှလား
။ဟုတ်ကဲ့ကျေးဇူးများကြီးတင်ပါတယ်ဆင
်း။ကိုဝင်းမင်းတင်ဆက်နေတဲ့ကျမကြီးကနာပါရှင်ဒီစီစဉ်ကိုကြာသပတင်းနေ့ညတိုင်းမှာလဲထုတ်လင့်ပေးနေပါတယ်။အခုတော့နေဆက်သတင်းတောက်တွေတပတ်အတွင်းသတင်းတွေကိုစူးစီးတင်ပြထားတဲ့တိုင်းရင်းသတင်းလွှာကိုတင်ဆက်မှာပါရှင
်အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါတယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်။အင်္ဂလာပါရှင်ကျမကအမိပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့မြမတက်မလို့နဲ့ရခိုင်တက်မလို့တိုက်ပွဲတွေကြောင့်ရခိုင်ပြည်နယ်ကြောက်တော်မြို့နယ်ကဒေသခံ400နီးပါးဟာစစ်ပြည်ဒုက္ခသည်တွေအဖြစ်တင်းရှောင်နေကြရပါတယ်။ကချင်ပြည်နယ်အတွက်လာရောက်အလုပ်လုပ်ကင်နေတဲ့ရခိုင်ရွှေပြောင်းအလုပ်သမားတထောင်ကျော်ကိုနေရရင်းကိုပြန်ပို့ဖို့စီစဉ်နေကြတယ်ဆိုတာနဲ့ဝါပီတွေးစီညီညွတ်ရေးတက်မတော်ရဲ့ပြောရေးဆိုခွင့်ဦးအောင်မြင့်နဲ့မင်းမြန်ချက်တွေကိုကြားကြရမှာပါရှင
်။ကျမကနူပန်ပါသတင်းတွေကိုဆိုင်းမင်းနဲ့အတူတင်ဆက်သွားမှာပါ။ရခိုင်ပြည်နယ်အတွင်းမှာမြမတက်မတော်နဲ့ရခိုင်တက်မတော်တို့တိုက်ပွဲတွေဆက်တိုက်ဖြစ်ပေါ်နေပြီးဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေအဖြစ်နီးစပ်ရာတွေမှာခိုလုံနေကြရပါတယ်။ April 18ရက်နေ့နနက်ပိုင်းကကြောက်တော်မြို့နယ်စပားစိတ်ကျေးရွာနဲ့အောင်လန်ချောင်းကျေးရွာအနီးမှာရခိုင်တက်မတော် AA နဲ့မြမတက်မတော်တို့၅ကြိမ်ခန့်တိုက်ပွဲဖြစ်ပွားခဲ့တာကြောင့်ဒေသခံတွေအနေနဲ့စစ်ပြေတိမ်းရှောင်နေရတာပါ။ကြောက်တော်မြို့နယ်တဲကအောင်လန်ချောင်းရွာမိရှုဖြစ်ခံရပြီးစစ်ဘေးကြောင့်တင်းရှောင်တဲ့ရွာလေးရွာကဒုက္ခသည်400ကျော်ဟာစပားစိတ်ရွာမှာခိုလုံနေထိုင်ကြပါတယ်။ဒုက္ခရောက်နေကြတဲ့စစ်ပြေးဒုက္ခသည်တွေကိုကူညီနိုင်ဖို့အတွက်ကြောက်တော်မျိုးကလူမှုကူညီရေးအသင်းတွေစီစဉ်နေပေမဲ့ April 20ရက်နေ့ကစပြီးဒုက္ခသည်တွေနေထိုင်နေတဲ့စပားစိတ်ရွာကိုမြမတက်မတော်ကစခန်းချထားပြီးဝင်ခွင့်ထွက်ခွင့်တွေပိတ်ထားတဲ့အတွက်အစားအသောက်တွေအခက်အခဲတွေကြုံနေရတယ်လို့စပားစိတ်ရွာကဒေသခံတဦးကပြောပါတယ်
။ကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်လာရောက်အလုလုကန်နေတဲ့ရခိုင်ရှေ့ပြောင်းလုတ္တမတထောင်ကျော်ကိုနေရပြန်ပို့ဖို့စီစဉ်နေတယ်လို့မြစ်ကြီးနားမြို့ရှိရခိုင်စာပြည်နယ်ယဉ်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဦးဖြူတာချေကပြောပါတယ်။ရခိုင်ရှေ့ပြောင်းလုတ္တမအိမ်ထောင်စု186အိမ်ထောင်လူအယောက်1000ကျော်ကိုနေရပြန်နိုင်ဖို့အတွက်ဧပြီလ20ရက်နေ့မှာကချင်ပြည်နယ်လုံခြုံရေးနဲ့စစ်ရေးရာဝန်ကြီးပုံမူကြီးတန်းအောင်စီကိုစာတင်ပြီးတောင်းဆိုထားတယ်လို့ဦးဖြူတာချေကပြောပါတယ်။ကချင်ပြည်နယ်အတွင်းရခိုင်ရှေ့ပြောင်းအလုတ္တမဦးရေပေါင်းတတင်းကျော်ခန့်ရှိနိုင်ပြီးတနိုင်ဟူကောင်းတေတာဖားကန့်ကြောက်စိန်တူးဖော်ရေးလုပ်ငန်းရှေ့တူးဖော်ရေးလုပ်ငန်းပြင်ဝိုင်းမော်မြို့နယ်လောစာတေတာတလျှောက်မှာရှိတဲ့ငပြောချံတွေမှာအလုလုကန်နေကြတာဖြစ်ပါတယ်။ရခိုင်ရှေ့ပြောင်းအလုတ္တမအများစုဟာရခိုင်ပြည်နယ်မြင်းပြားမြို့ကြောက်တော်မြို့မြေပုံနဲ့ပေါက်တော်တို့ဘက်ကဖြစ်ပြီးသူတို့တွေနေရရင်ပြန်နိုင်ဖို့အတွက်ရခိုင်ပြည်နယ်အစိုးရအဖွဲ့နဲ့ကချင်ပြည်နယ်အစိုးရအဖွဲ့တို့ပူးပေါင်းပြီးဆောင်ရွက်ပေးနေကြတာဖြစ်တယ်လို့ဦးဖြူတာချေကပြောပါတယ်။
ရှမ်းပြည်အရှေ့ပိုင်းတာချီလိပ်မြို့နယ်မှာမိုးတက်လေပြင်းကျရောက်တာကြောင့်လူတဦးသေဆုံးပြီး6ဦးဒဏ်ရာရရှိပြီးတော့လူနေအိမ်20ကျော်လေပြင်းနဲ့အတူပျက်စီးသွားခဲ့ပါတယ်။ April 20ရက်တနင်္ဂနွေနေ့ညနေပိုင်းကမိုးတက်လေပြင်းကျရောက်ခဲ့တာဖြစ်ပါတယ်။ဒဏ်ရာအပြင်းထန်ရရှိခဲ့တဲ့လူငယ်3ဦးကိုတော့ထိုင်းနိုင်ငံဘက်ခြမ်းကမယ်ဆိုင်ဆေးရုံကြီးကိုပို့ဆောင်ကူတာထားတယ်လို့စိုင်းတွင်ကပြောပါတယ်။
တစ်ပင်ပြိမိပြီးသေဆုံးသွားသူလူငယ်ဆိုင်းလက်အသက်16နှစ်ရဲ့အလောင်းကိုလည်းပုဒ္ဓဟူးနေ့မှာရွာသားတွေကတကြိုပေးခဲ့ပါတယ်။အဲ့ဒီနေ့မှာပဲရှမ်းပြည်မြောက်ပိုင်းတိဘောလာရှိုမူဆယ်မြို့တို့မှာလည်းမိုးတက်လေပြင်းကြောက်မှုကြောင့်လူနေအိမ်ဈေးဆိုင်ခန်းနဲ့ပစ္စည်းတုံးလောင်ယုံတို့လေပြင်းနဲ့အတူအများအပြားပျက်စီးခဲ့တယ်လို့သိရပါတယ်။
ပဲခူးတိုင်းဒေသကြီးအတွင်းမှာတင်းစည်းခံရတဲ့လေယာဉ်မြေတွေကိုပြန်လည်ရရှိဖို့၎င်းဒေသကကြေးရွာပေါင်း20ကျော်ကဒေသခံတောင်တူတွေဓမ္မတွေဦးဆောင်ပြီးတော့ဧပြီလ14ရက်နေ့မှာတင်းစည်းခံမြေယာကော်မတီတရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မတီအဖွဲ့ဝင်15ဦးပါဝင်ကြပြီးကော်မတီဖွဲ့စည်းခြင်းဟာမတရားတင်းစည်းခံမြေယာတွေကိုပြန်ရဖို့အတွက်သာဖြစ်တယ်လို့ကော်မတီကောင်းဆောင်တကူဖြစ်တဲ့စောတူထူးကပြောပါတယ်။အဲ့ဒီဒေသကကြေးရွာတွေဖြစ်တဲ့နန္ဒာကုန်ရွာကြီးဟောင်းတဲကုန်ကျက်ကြီးချောက်ငကမောက်ထုံးဖို့ထန်းတပင်စိတ်ကြီးဖြူကုန်းအပါဝင်စားတဲ့ကြေးရွာပေါင်း20ရွာကဒေသခံလေတမန်နေရာကျော်ရဲ့လေယာဥယင်ချမ်းမြေနဲ့နှိရှေချမ်းမြေဧကပေါင်းတဒိန်ကျော်ကိုအစိုးရနဲ့ကုမ္ပဏီတွေကတင်းစီးထားတာဖြစ်တယ်လို့လည်းကော်မတီကပြောပါတယ်
ထိုင်းနိုင်ငံမဟာထိုင်ဒေသစူပါစတုံးမော်တော်ကားတာယာဆက်ယုံမှာအလုတ်လုတ်ကင်နေကြတဲ့မြမရွှေပြောင်းအလုတ်သမားအယောက်900ကျော်ကနေအလုတ်သမားရပိုင်ခွင့်အခွင့်ရေးအတွက်ဧပြီလ22ရက်နေ့မှာတောင်းဆိုဆန္ဒပြခဲ့ကြပါတယ်အခုဆန္ဒပြပွဲမှာအလုတ်သမားတွေရဲ့တောင်းဆိုချက်တွေဖြစ်တဲ့လုံအားခတိုးမြင့်ရေးအလုတ်အနားယူခွင့်စေဝါကုသခွင့်နဲ့တခြားတောင်းဆိုချက်တွေကိုထိုင်းလုပ်ငန်းရှင်တွေကနေလိုက်လျောခဲ့တယ်လို့အလုတ်သမားတဦးဖြစ်တဲ့ဦးအရှိကြီးကပြောပါတယ်အခုလိုတောင်းဆိုဆန္ဒပြရတာဟာအလုတ်ခွင့်အတွင်းတင်းကျပ်တဲ့စည်းကမ်းချက်တွေချမှတ်လာတဲ့အတွက်ကြောင့်လို့လဲအလုတ်သမားတဦးကပြောပါတယ်ထိုင်းနိုင်ငံမဟာချိုင်ဒေသအုံနှံ့အရက်မှာရှိတဲ့စူပါစတုံးကားတာယာဆက်ယုံမှာဆိုရင်အလုတ်သမား9000ကျော်အလုတ်လုတ်ကင်နေပြီးမြမရွှေပြောင်းအလုတ်သမား150ကျော်အလုတ်လုတ်ကင်နေကြပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါရှင
်လာမယ့်မေလဆန်းပိုင်းမှာဝါပြည်သွေးစီညီညွတ်ရေးတက်မလို့အခြေဆက်ရပန်းဆန်းမျိုးမှာတိုင်းသာလက်နက်ကင်တပ်ဖွဲ့တွေညီလာခံတရက်ချင်းပါမှာဖြစ်ပါတယ်အဲ့ဒီညီလာခံဟာတခြားဒေသမှာပြုလုပ်ခဲ့တဲ့ညီလာခံတွေနဲ့ဘာတွေကွာခြားမှုရှိနေပါသလဲဆိုတာကိုဆိုင်းမွန်းကနေဝါပြည်သွေးစီညီညွတ်ရေးပါတီပြောခွင့်ရဥအောင်မြင့်ကိုဆက်သွယ်မေးမြန်းချက်ကိုကြားကြရမှာပါရှင
်။လာမယ့်ဒီမေလဆန်းပိုင်းမှာဆရာတော်ဝါပြည်သွေးစီညီညွတ်ရေးတပ်မတော်ဌာနချုပ်ပေါင်းဆောင်မှလည်းနဲ့ကင်တိုင်းတပ်ဖွဲ့ညီလာခံတဲ့ကျင်းပမယ်လို့တည်ရပါတယ်။အခုတွေ့ဆုံမှုကပါထူးခြားမှုတွေရှိလာနိုင်မယ်လို့ထင်တယ်ခင်ဗျာ။
ကျွန်တော်တို့ကမူလကလည်းမနစ်ကပေါ့နော်တိုင်းရင်းသားညီကိုဖွဲ့စည်းပြီးနှစ်ဖွဲ့သုံးဖွဲ့ကတနိုင်ငံလုံးပြစ်ခတ်ရဆေးရလည်းဆင်းနေလာကြပြီးဟိုချန့်ချာမှုတွေရှိနေတယ်ဟိုဝါဖွဲ့စည်းရနေပြီးတော့အမကထပြုပြီးတော့ပြည်နယ်ပတ်စံမှာအစည်းအဝေးတစ်ခုခေါ်ယူပြီးတော့ဒီလုံးတိုင်းသားအရာပြစ်ခတ်ရဆေးရငြင်းငြင်းလေးတွန်းဆော်နိုင်ဖို့ဒီသဘောရှိတယ
်
ဒီဟာကတပိုင်းပေါ့ညီကိုတိုင်းရင်းသားဖွဲ့စည်းတွေရဲ့သောဆိုကြက်ကိုကျွန်တော်တို့ကဆုံးဖြတ်ပေးလိုက်တာဖြစ်တယ
်။ဟုတ်ကဲ့မြမဆိုးရနဲ့တိုင်းရင်တက်လက်နဲ့ကင်တပ်ဖွဲ့အကြားမှာအပြစ်ခတ်ရဲ့စည်ရေးသဘောတူညီချက်မူကြံလက်မှတ်ရေးထိုးနိုင်ခဲ့ပြီးပြီဆိုပေမဲ့ရှမ်းပြည်နယ်ကချင်ပြည်နယ်နဲ့ရခိုင်ဒေသတို့ဘက်မှာတိုင်းရင်တက်အဖွဲ့တွေနဲ့ပြစ်ခတ်တိုက်ခိုက်မှုတွေမလျှော့ကြတည်တဲ့အခြေအနေမှာရှိနေပါတယ်။ဒီလိုအခြေအနေမှာအပြစ်ရဲ့ရေးလက်မှတ်ရေးထိုးတဲ့ပုံမှာရောဘယ်လိုမြင်မိလဲခင်ဗျာ
။တိုင်းနိုင်ငံလုံးပြစ်ခတ်ရဲ့စည်ရေးတိုင်းနိုင်ငံလုံးရဲ့ညီညာရေးဥတည်ကျားဟာဆိုလို့ရှိရင်ပေါ့မှာတပွဲတွေကိုလည်းအရင်ရက်ဆိုင်ရမှာလေအမှန်ပဲတပွဲမရက်ဘဲနဲ့တပက်ကတိုက်နေတပက်ကတနင်္ဂနွေလို့ပြစ်ခတ်ရဆေးရီတောင်းရတယ်ဆိုတော့ဘာမှတိတ်မကြဘူးပေါ့ဒီကိစ္စလေးတွေလည်းလူကြီးတွေလည်းဒီချင်းတွေပြောဆိုကြတာရှိပါတယ
်အစိုးရဘက်ကတော့ကိုကန့်ရခိုင်တပ်မတော်ပလောင်တပ်ဖွဲ့တို့ကိုညီလာခံမတက်ရောက်စေဖို့ဖိအားပေးမှုတွေလုပ်နေတယ်ဆိုတော့တကယ်လို့ပေါင်ဆန်းညီလာခံကိုတီအဖွဲ့တွေတက်မယ်ဆိုရင်ရောအစိုးရနဲ့ UWS ရဲ့အကြမ်းမှာဆက်ဆံရေးအနေထားအဟန့်တမဖြစ်စေနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့အဖွဲ့စည်းတစ်ဖွဲ့တည်းရဲ့သဘောထားမဟုတ်ပါဘူး။တိုင်းနန်းညီကိုအဖွဲ့စည်းတွေအလုံးရဲ့သဘောထားလည်းဖြစ်တယ်လေ။သူတို့ရဲ့သဘောထားသူတို့ရဲ့ယက်တည်မှုပေါ့နော်။သူတို့လည်းဆွေးနွေးတင်ပြနိုင်ဖို့ဒါကတစ်ဖက်လမ်းပွင့်ပေးတာဖြစ်တယ်။တစ်ဖက်ကလည်းကျွန်တော်တို့အဖွဲ့စည်းတွေကလည်းသူတို့ကိုပူးတွဲခေါ်သွားဖို့လိုအပ်ပါတယ်
။အော်ဟုတ်ကဲ့အခုလိုပြောကြားပေးတဲ့အတွက်ကြောင့်အထူးကျေးဇူးတင်ပါတယ်ခင်ဗျာ။
ဆက်ပြီးတော့မြန်မာအစိုးရနဲ့ကရင်နီအမျိုးသားတိုးတက်ရေးပါတီ KNPP တို့အကြားနှစ်နှစ်နီးပါးဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီ GMC ကိုထပ်မံတိုးချဲ့ဖွဲ့စည်းသွားမှာဖြစ်ပါတယ်။လက်ရှိဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာဘာအားနည်းချက်တွေရှိနေပါသလဲ။ဘယ်လိုပြင်ဆင်တိုးချဲ့သွားမယ်ဆိုတာကိုနိုင်ကွင်းအင်ကနေအခုလိုစူးစီးတင်ဆက်ထားပါရရှင်။
ကရင်နီမျိုးရာတိုးတက်ရေးပါတီနဲ့အစိုးရတို့ကြားဖွဲ့စည်းထားတဲ့ငြိမ်းချမ်းရေးပူးတွဲစောင့်ကြည့်ရေးကော်မတီဟာ
အသိပ္ပယ်ကွဲလွန်မှုရှိနေတယ်လို့ဒီထက်ပိုမှုကောင်းမွန်အောင်ကော်မတီကိုတိုးချဲ့ဖွဲ့စည်းသွားမယ်လို့ KMPP ရဲ့အသွင်းရေးမှူးဦးအောင်စန်းမြင့်ကပြောပါတယ်
ဘာလဲတူးချက်မယ်သူတို့ကလည်းတူးချက်မှာပေါ့ဒိုင်မွန်မီတာကော်ပီကရေတော့သူတို့တိလို့ပြင်လို့ကြားလာတော့ဆက်ပတာရှိရှိကော်ပီပေါ့ဗျာကျွန်တော်တော့မေးတာတော့ရှိကော်ပီအဲ့ဒီတိတ်ပဲသူကလွဲနေတယ်ဒါနဲ့ဒီကတော့ဒိုင်မွန်မီတာကော်ပီမှာလိလာတော့ရှိလုပ်နာလဲလုပ်တယ်ထုတ်တတ်တာလဲလုပ်တယ်နောက်မှဆက်ပတာဖြစ်လာလဲဖြည့်ဖြည့်နဲ့လုပ်တာ
လာမယ့်ဧပြီလ28ရက်နေ့မှာငင်းချမ်းရေးပူးသွဲစောက်ကြီးရေးကော်မတီ GMC ကိုထပ်မံတိုးချက်ဖွဲ့စည်းသွားမှာဖြစ်ပါတယ်။ဒီလိုတိုးချက်ဖွဲ့စည်းရမှာအရဖက်လူမှုဖွဲ့စည်းကပုံကူစီနဲ့တိုးချက်ဖွဲ့စည်းသွားမယ်လို့လည်းဦးအောင်စန်းမြင့်ကပြောပါတယ်။2013ခုနှစ်ဇွန်လအတွင်းမှာပြုလုပ်ခဲ့တဲ့ KMPP နဲ့အစိုးရတို့ကြားဒုတိယကြိမ်ပြည်ထောင်စုအဆင့်ငင်းချမ်းရေးဆွေးနွေးပွဲမှာပူးသွဲစောက်ကြီးရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းလက်တွေ့မှာလုပ်ငန်းကောင်ထယ်ပေါ်နိုင်ခြင်းမရှိဘူးလို့ဦးအောင်စန်းမြင့်ကပြောပါတယ်။
အလိုရာဖွဲ့တာဖွဲ့လိုက်တယ်။တကယ်တမ်းတော့အဲဒီ joint monitoring committee ရဲ့တာဝန်နဲ့လုပ်ပိုင်ခွင့်ကိုပေးချာဒီလေးဆွဲရအောင်။ဒါကြောင့်ကျွန်တော်စီးဝေးတဲ့ဒီတစ်နေ့ကျော်တည်းမှာတစ်ခါမှမဖြစ်ဘူးလား။
ကရင်နေမျိုးရာတိုးသက်ရေးပါတီနဲ့မြန်မာအစိုးရတို့ကြားမှာစစ်ရေးသင်းမာမှုအခြေအနေမရှိပေမဲ့လည်းမြန်မာစစ်တပ်ရဲ့စစ်ရေးလှုပ်ရှားမှုတွေဟာဒေသအတွင်းပြည်သူတွေအတွက်စိုးရိမ်မှုတွေဖြစ်ပွားနေတယ်လို့လည်းဦးအောင်စန်းမြင့်ကအခုလိုဆက်ပြောပါတယ်
။ဒီအခြေအနေလည်းရှိရတာသူတို့စစ်ရေးကြီးတွေကြောင်းနေမှာသူတို့ကအပြောက်ကြီးယူအားပေးနာမှာသွားထူတာတွေနောက်ပြီးမှကျွန်တော်တို့ဖြေတာတွေတိုးချဲ့တာတွေနောက်လူကိုလည်းတချို့ချို့တချို့ဝါကအဲ့ဒါမျိုးတွေပေါ့
မြန်မာအစိုးရနဲ့တိုင်းဒေသလက်နက်ကိုင်ဖွဲ့တွေနဲ့အပြစ်ခံရစရေးဆွေးနွေးခဲ့ပြီးနောက်ပိုင်းမှာစစ်ရေးပဋိပက္ခတွေကိုရှင်းချဖို့အတွက်ပူးသွဲစောက်ကြည့်ရေးကော်မတီဖွဲ့စည်းဖို့သဘောတူညီခဲ့ပေမဲ့လည်းကချင်ပြည်နယ်ရှမ်းပြည်နယ်ဘက်မှာတော့စစ်ရေးအခြေအနေတွေတင်းမာနေစေအခြေအနေမှာရှိနေပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
ရခိုင်ပြည်နယ်အတွင်းမှာမြမတပ်မတော်နဲ့ရခိုင်တပ်မတော်တို့တိုက်ပွဲတွေကြောင်းဒေသခံ400နီးပါးဟာစစ်ပြေဒုက္ခသည်တွေဖြစ်စပားစိတ်ကြေးရွာမှာခိုလုံနေကြရပါတယ်။ကချင်ပြည်နယ်အတွင်းလာရောက်အလုတ်လုတ်ကင်နေကြတဲ့ရခိုင်ရွှေပြောင်းအလုတ်သမား1000ကျော်ကိုနေရပ်ပြန်ပို့ဖို့စီစဉ်နေတယ်လို့မြချင်းနာမြို့ရခိုင်စာပေနဲ့ရင်ကျေးမှုအဖွဲ့ကဒုဥက္ကဋ္ဌဦးဖြူသာချေကပြောပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းစာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။တရင်သတင်းလွှာအစီအစဉ်မှာရှင်။အခုတော့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်အတွက်ဆွေးနွေးမယ့်အကြောင်းအရာကိုနားဆင်ကြည့်အောင်ပါနော်။
ရရှိမြန်ခင်အခုလာမယ့်ရှေ့သတင်းပတ်ထဲမှာတော့မလေးရှားနိုင်ငံမှာအာဆီယံထိပ်သီးဆွေးနွေးပွဲကိုစတင်ကျင်းပမှာဖြစ်ပါတယ်။အာဆီယံလူမှုအတိုင်းဝန်တိဆောက်ရေးဆိုတဲ့အာဆီယံနိုင်ငံတွေအကြားပြည်သူချင်းဆက်ဆံရေးကိုပါမြင့်တင်မှုရည်ရွယ်ထားချက်ဟာဘလောက်ထိလက်တွေ့ကျသလဲဘလို့အခြေအနေတွေကိုကြော်ဖြတ်ရအောင်လဲဆိုတာကိုတော့ဒီလာမယ့်စနေညပိုင်းဒိုင်းအလီလိုက်အစီအစဉ်မှာဆွေးနွေးကြဖို့ရှိပါတယ်။ပါဝင်ဆွေးနွေးမင်းများလို့တဲ့သရရှင်တွေအနေနဲ့ VOA မြန်မာပိုင်းကိုကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကြိုတင်ပေးပို့ထားလို့ရပါတယ်။ဒါမှမဟုတ်ဆွေးနွေးလို့ရာမင်းများလို့ရာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာဝိုင်းရဲ့ဖုန်းနံပါတ်က2023822994ဖြစ်ပါတယ်။ email လိပ်စာကတော့ bamis@voanews.com ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးကြမယ့်သတင်းရှင်တွေကိုကြိုဆိုပါရစေ
။သတင်းရှင်တွေရဲ့သဘောထားအမြင်တွေကိုဖိတ်ခေါ်ဆွေးနွေးမှမူလဲပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်ပါရစေရှင်။တောက်ကြနေနေခင် VOA မြန်မာပိုင်းစီစဉ်တွေကိုဆက်လက်ထုတ်လွှင့်နေပါတယ်။
အမေရိကန်ဆိုရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါရမရှင်
။သောတာရှင်များခင်ဗျာ။ဥရီပြင်ပကမမှန်မကန်လှုပ်ဆောင်နေကြတဲ့ပင်လယ်ထွက်အစားအစာတွေကကမ္ဘာငါးဖမ်းလုပ်ငန်းစီးပွားရေးဖူလုံမှုအစားအစာဘေးအန္တရာယ်ကင်းရှင်းမှုနဲ့လူတွေရဲ့ကျန်းမာရေးစတာတွေကိုချင်းချောက်နေပါတယ်။ဗန္ဓာရေးပိုင်းကကြည့်မယ်ဆိုရင်လည်းအလွန်များပါတယ်။တရားမဝင်မမှန်မကန်နီးလန်းတကြမဟုတ်တဲ့ငါးဖမ်းမှုတွေကြောင်းနှစ်စဉ်ဒေါ်လာတန်ထောင်နဲ့ချီပြီးတော့ဆုံးရှုံးရပါတယ်။ငါးနဲ့ပင်နယ်ထွက်အစားအစာတွေဟာကမ္ဘာအနှံ့မှာနေထိုင်ရတဲ့လူသန်းပေါင်း3000နီးပါးအတွက်ပရိုတင်းဓာတ်ရရှိဖို့အဓိကအားထားရာအစားအစာလေးဖြစ်ပါတယ်။ငါးဖမ်းလုပ်ငန်းနဲ့ငါးမွေးမြူတဲ့လုပ်ငန်းဟာသန်းပေါင်းရာနဲ့ချီတဲ့လူတွေအတွက်အသက်ရှင်ရပ်တည်နေထိုင်မှုအတွက်အသက်မွေးဝမ်းကြောင်းလုပ်ငန်းလေးဖြစ်ပါတယ်။ဥပဒေပြင်ပကဖြစ်ဖြစ်ဒါမှမဟုတ်နီးလန်းတကြမဟုတ်တဲ့ငါးဖမ်းမှုတွေကကမ္ဘာကြီးအတွက်ပြဿနာတရဖြစ်ပါတယ်။လူတွေကဥပဒေပေါင်းကိုကြော်လွန်ပြီးတော့ဖမ်းဆီးတဲ့ငါးတွေအတွက်သတင်းပေးပို့မှုမရှိသလိုတဘာဝအရင်းမြစ်အတုံးချမှုအတွက်နိုင်ငံတကာလိုက်နာရမယ့်စံနှုန်းတွေကိုလည်း ခရီးမဆိုင်ရာရောက်ပါတယ်။သူတို့ဖမ်းဆီးတဲ့ငါးတွေပင်လယ်ထွက်ပစ္စည်းတွေဟာဘာမှအမှတ်အသားမရှိသလိုဘယ်လိုမျိုးမျိုးစိတ်တွေဖြစ်တယ်ဆိုတာကိုလည်းခွဲခြားသတ်မှတ်မှုမရှိပါဘူး။ဒုတိယအကြီးမားဆုံးပင်လယ်စာတင်သွင်းတဲ့ဈေးကွက်ကြီးဖြစ်တဲ့အမေရိကန်ပြည်ထောင်စုဟာငါးဖမ်းလုပ်ငန်းကြီးအစဉ်ဆက်မပြတ်တည်ရှိနေစေဖို့အတွက်အဓိကအရေးပါတဲ့တိုင်းပြည်ကြီးဖြစ်ပါတယ်။ဒါကြောင့်တရားမဝင်ငါးဖမ်းမှုနဲ့ပင်လယ်ထွက်အစားအစာတွေမမှန်မကန်လုပ်ကိုင်နေမှုတွေကိုတိုက်ဖြတ်ဖို့အထူးတပ်ဖွဲ့တစ်ခုကိုသမ္မတဘရက်အိုဘားမားကတီထောင်လိုက်ရတာဖြစ်ပါတယ်။အစီအစဉ်ကဥရင်နဲ့အညီဖြစ်စေရေးတင်ပို့ဂုဏ်တွေနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေစီစဉ်မှုပုံမကောင်းမွန်စေဖို့အမေရိကန်အစိုးရပအဝင်ပတ်သက်နေတဲ့အဖွဲ့အစည်းတွေကျွန်ုပ်တို့ရဲ့နိုင်ငံရခြားကလုတ်ဖော်ကံဖက်တွေနဲ့ဝိုင်းဝန်းပူးပေါင်းပြီးတော့လှုပ်ဆောင်မှုပြုလုပ်ဖို့တိစောက်ထားတာပါ။ဒီလုပ်ငန်းရဲ့တော့ချက်ကတော့ပင်လယ်ထွက်အစားအစာတွေကိုခြေရာခံနိုင်မှုဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုမှရောင်းချတဲ့ပင်လယ်ထွက်အစားအစာတွေဟာအခြေခံအချက်တွေဘာတွေဖြစ်တယ်ဘယ်ဒေတာကလာပြီးတော့ဘသူကဖမ်းဆီးတာဖြစ်တယ်စတာတွေပါဒါကဒီပင်လယ်ထွက်အစားအစာဖြစ်ပေါ်လာနိုင်တဲ့နေရာကိုသိရှိနိုင်တယ်လို့ယူသားမှန်ကန်စွာနဲ့တစိုက်ကတာလေးဖြစ်ပါလိမ့်မယ်ဒီအစီအစဉ်ဟာနိုင်ငံတကာအဆင့်တန်းအရဆောင်ရွက်တဲ့အစီအစဉ်တတိယလို့ဆိုနိုင်ပြီးအမေရိကန်ပြည်ထောင်စုဟာ Post States Measure Agreement လို့ခေါ်တဲ့သဘောတူညီမှုမှာပါဝင်တဲ့အဖွဲ့အစည်းနဲ့ချိတ်ဆက်ချိန်ကစတင်ခဲ့ပါတယ်ဒီနိုင်ငံတကာသဘောတူညီမှုဟာတရားမဝင်ငါးဖမ်းသူတွေဟာနိုင်ငံတကာသဘောတူညီချက်ဝင်စိတ်ကန်းတွေကနေတဆင့်ကမ္ဘာဈေးကွက်ထဲကိုဝင်မလာအောင်ဟန်တားဖို့ဖြစ်ပါတယ်။ဒီသဘောတူညီမှုဆုံးဖြတ်ချက်ကိုနောက်ထပ်အနည်းဆုံးနိုင်ငံပေါင်း14နိုင်ငံပါဝင်ဖို့ကျွန်ုပ်တို့ကအဆိုပြုဖို့ရှိပါတယ်။ဖွံ့ဖြိုးရေးဆောင်ရွက်နေတဲ့မဟာမိတ်တွေနဲ့အတူတရားဝင်ငါးဖမ်းလုပ်ငန်းတွေပုံမှန်ပုံမိုတိုးတက်ကောင်းမွန်လာအောင်ကျွန်ုပ်တို့ကလှုပ်ဆောင်မှာပါ။အမေရိကန်စားသုံးသူတွေနဲ့ငါးဖမ်းလုပ်ငန်းလုပ်ကင်သူတွေအနေနဲ့ဒီအစီအစဉ်ကနေအကျိုးမြတ်တွေရရှိစေမှာပါ။ဒါပေမဲ့ကမ္ဘာအနှံ့မှာပင်လယ်ထွက်အစားအစာထုတ်လုပ်ရောင်းချသူတွေနဲ့ဒန်းတူလှုပ်ဆောင်ရပါလိမ့်မယ်။စီကံချိုးဖောက်သူဟာကမ္ဘာဈေးကွက်မှာသူတို့ဖမ်းဆီးရမိတဲ့ငါးတွေရောင်းချလို့ရတဲ့နေရာနှဲပါသွားပြီးတော့အရှုံးနဲ့ရင်ဆိုင်ရပါလိမ့်မယ်။ပင်လယ်ထွက်ကုန်စားနပ်ရိက္ခာနဲ့ဝင်ငွေရှာဖွေတဲ့စီးပွားရေးလုပ်ငန်းတွေအားကောင်းလာစေဖို့အတွက်ငါးတွေဟာမရှိမဖြစ်တဘာဝအရင်းမြစ်တွေဖြစ်ပါတယ်။ကျွန်ုပ်တို့နိုင်ငံဟာငါးလုပ်ငန်းစီမံခန့်ခွဲမှုပင်လယ်ပြင်ကာကွယ်ရေးနဲ့နောင်လာနောက်သားတွေအတွက်ကျွန်ုပ်တို့ပိုင်ဆိုင်တဲ့တဘာဝရေရွက်ပစ္စည်းအရင်းမြစ်တွေကိုကာကွယ်ထိန်းသိမ်းစောင့်ရှောက်ဖို့တန်ဋိဌာန်ချမှတ်ထားကြောင်းပါခင်ဗျာ
။အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြလို့ပြီးပါပြီရှင်။အခုနားဆင်ကြတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်ကြောင်းထပ်မံအသိပေးလိုပါတယ်ရှင်။ပြည်ဦးမြန်မာပိုင်းစီစဉ်တွေကိုဆက်ပြီးတော့နားဆင်နေကြတာပါရှင်အခုတော့သတင်းအချင်းချုပ်ကိုဦးစံမိုးဝေကပြောပြပါအောင်ရှင
်ဇန်နဝါရီလအတွင်းအာဖဂန်နစ္စတန်နဲ့ပါကစ္စတန်နယ်စပ်ဒေသမှာအမေရိကန်ရဲ့တံပြန်အကြမ်းဖက်စစ်စင်ရေးတစ်ခုအတွင်းစစ်သွေးကြွတွေဖမ်းဆီးထားတဲ့အမေရိကန်နဲ့အီတလီတစားကဏ္ဍတည်ဆုံခဲ့ရတဲ့အပေါ်အမေရိကန်သမ္မတဘရက်အိုဘားမားကပုဂ္ဂိုလ်ရေးအရတောင်းပန်စကားပြောဆိုလိုက်ပါတယ်လူလိုက်ပါခြင်းမရှိတဲ့drone လေယာဉ်နဲ့လေကြောင်းကတိုက်ခတ်မှုပြုလုပ်စဉ်အတွင်းတစားကန်တွေတည်ဆုံသွားခဲ့ရဖြစ်တဲ့အကြောင်းအမေရိကန်အရာရှိတယောက်ကပြောပါတယ်။တည်ဝင်ထုတ်ပြန်တဲ့ကြေညာချက်ထဲမှာဆိုရင်လည်းအပြစ်မဲ့တဲ့တစားကန်တွေဖြစ်တဲ့အမေရိကန်နိုင်ငံသား Warren Weinstein နဲ့အီတလီနိုင်ငံသား Giulio Bandi လို့ပေါ်တိုတို့တည်ဆုံခဲ့ရတဲ့အပေါ်အလွန်မင်းစိတ်မကောင်းဖြစ်မိတဲ့အကြောင်းဖော်ပြထားပါတယ်။ယီမင်နိုင်ငံမှာရှိတဲ့ Shia Houthi တဘုံတွေအတွက်လက်နက်တွေတင်ဆောင်လာဟန်ရှိတဲ့အီရန်ကုန်တင်သင်္ဘောတစ်စင်းဟာယီမန်နိုင်ငံနဲ့ဝေးရာစီကိုခုံမောင်းသွားနေတယ်လို့အမေရိကန်စစ်အရာရှိကြီးတဦးကပြောဆိုလိုက်ပါတယ်။အမည်မဖော်လိုတဲ့အဲ့ဒီအရာရှိကဒါဟာကောင်းတဲ့အလားအလာဖြစ်ပေမဲ့သူတို့အနေနဲ့အဲ့ဒီသင်္ဘောကိုဆက်လက်ပြီးတော့စောင့်ကြည့်သွားမယ်လို့ဆိုပါတယ်။မြေထဲပင်လယ်ကိုဖြတ်ပြီးတော့အရှေ့ဥရောပရဲ့အရှိဘက်ကမ်းခြေကိုဒုက္ခသည်တွေတင်ပို့နေမှုမလို့နိုင်အောင်အာဖရိကကလူမောင်ခိုရီးရဲ့ဆက်လေတွေကိုစီးရင်းနီလန်းအသုံးပြုပြီးတော့ဖြစ်စည်းပစ်တဲ့နည်းနဲ့ပြဿနာကိုဖြေရှင်းသွားဖို့အတွက်ဥရောပတမကခေါင်းဆောင်တွေစဉ်းစားနေကြပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကလီဗျားနိုင်ငံကနေအီတလီနိုင်ငံကိုသွားတဲ့ရွှေပြောင်းခြေချသူတွေလိုက်ပါလာတဲ့ရေရင်မြေထဲပင်တွေအတွင်းနစ်မြုပ်ခဲ့ပြီးတော့လူပေါင်း800ကျော်တေဆုံးခဲ့ပြီးတဲ့နောက်ပိုင်းမှာအခုလိုဆွေးနွေးပွဲကျင်းပလာလဲဖြစ်ပါတယ်
။ကျေးဇူးပါဦးစံမိုးကြီး။ဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့မနန္ဒာချမ်းပါရှင်။အင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ညနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ VOA ကိုနားဆင်ကြတဲ့အတွက်လည်းတော်ရရှင်အားလုံးကိုကျေးဇူးထူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.